Welcome to the Voice of America in Burmese.
Mingla nan nakhin ma pya view American tan ga ni ne 2019 khu ni mat la khu ye cha da bodin ni nan nakhin season ni go American bi daw su myo ro Washington DC ga ni dai ye thau twin pe ni ba bi line do meter 32 line do meter 40 ne line do meter 49 ro pyin view ye Facebook sa mai na ma le a chein ne de bi ni phai yu na sin nai ne ba le khanya တို့တရှင်အားလုံးရှင်နှမ်းချမ်းမြေရပါစေခင်ဗျာကျွန်တော်ဆံမူပါအခုမနေ့ကင်တာဝန်ယူစီစဉ်နေကိုတာဝန်ယူပြီးတော့တင်ဆက်ပြီးမှာပ
ါမင်္ဂလာမနေ့ခင်ဗျာခင်ဗျာကျွန်တော်ကတော့ဇောင်းမလိုက်ပါဒီမနေ့မှာထူးခြားတဲ့သတင်းတွေကတော့အာဖဂန်စစ်ရုံကိုအကြမ်းဖက်သမားတွေဝင်ရောက်တိုက်ခိုက်ခဲ့တဲ့အတွက်အနည်းဆုံးလူ30သေဆုံးသွားပါတယ်ကုလသမဂ္ဂဆိုင်ရာအမေရိကန်သမ္မတကြီးကတွစ်ဆုံဆွေးနွေးမှုတွေမပြုလုပ်ခင်မြောက်ကိုရီးယားအနေနဲ့အပြုသဘောဆောင်တဲ့လှုပ်ဆောင်မှုတွေပြသရမယ်လို့တောင်းဆိုလိုက်ပါတယ်ဒီကံပြင်းတဲ့တွင်ကအခြေအနေတွေကိုစုံစမ်းဖို့ကုလသမဂ္ဂကော်မရှင်ဖွဲ့စည်းရေးလူ့အခွင့်အရေးမဟာမင်းကြီးကတောင်းဆိုလိုက်ပါတယ်ဒီလိုထူးခြားတဲ့သတင်းတွေကိုမနက်နာ channel တူတင်ပြပေးသွားမှာခင်ဗျာ
ဟုတ်ကဲ့ကောင်းပါခင်ဗျာအဒီလိုသတင်းတွေကြီးညာပြီးနားဆင်ကြရမယ့်အစီအစဉ်တွေမှာဆိုရင်တော့
The severity of the reported violations against a backdrop of severe and long-standing persecution
ဒါတော့ကုလသမဂ္ဂလူ့အခွင့်အရေးကော်မရှင်နာမင်းကြီးဇိုင်အယ်ဟူဆိန်ဖြစ်ပါတယ်ရခိုင်ပြည်နယ်ရေးနဲ့ပတ်သက်ပြီးတော့လူခွင့်ရင်ညီလာခံမှာအခုလိုတိုက်တွန်းတော့တာဖြစ်ပါတဲ့တင်းင်းလှော်တွေကိုတင်ဆက်တဲ့ခါမှာပြည်စုံကိုနားဆင်ရပါမယ်။အဲ့ဒါပြင်လိုင်းတာယာဆက်ယုံကအလို့ရှင်အလို့သမားအေးနောက်ပြီးတော့တောင်ပိုင်းရှမ်းပြည်တက်မတော်နယ်မြန်မာတက်မတော်တို့ကြားတိုက်ပွဲရဲ့အခြေအနေနိုင်ငံတကာအမျိုးသမီးမိနစ်အခမ်းအနားအကြောင်းစတဲ့တင်းင်းလှော်တွေကိုလည်းတင်ဆက်ပေးဖို့ရှိပါတယ်။ဒါအပြင်ပတ်စဉ်ကဏ္ဍတွေကိုလည်းနားဆင်ကြရမှာပါ။အခုတော့ထိတ်တန့်ရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုစော်ဝင်းနိုင်နဲ့မန္တန္တာချန်တို့ကကြီးညာပေးကြပါလိမ့်မယ်ခင်ဗျာ။
အာဖဂန်နစ္စတန်နိုင်ငံကာဘူးမြို့တော်မှာရှိတဲ့နိုင်ငံရဲ့အခြေဆုံးစစ်ဆေးရုံကိုဆရာဝန်အယောင်ဆောင်ထားသူတွေအပါအဝင်လက်နက်ကင်သူတွေကပုတ်ထုနေမှာဝင်ရောက်တိုက်ခိုက်ခဲ့တာကြောင့်လူ30တဲ့မှနဲ့တေဆုံးပြီးနောက်ထပ်ဒါဇင်ပေါင်းများစွာလည်းထိခိုက်ဒဏ်ရာရသွားတယ်လို့အာဖဂန်ကာကွယ်ရေးဌာနကပြောပါတယ်အာဖဂန်လူမျိုးရေးတပ်ဖွဲ့တွေကဆေးရုံကိုချက်ချင်းဝမ်းလိုက်ပြီးနိုင်အတော်ကြာတိုက်ပွဲဖြစ်ပြီးတဲ့နောက်ဝင်တိုက်တဲ့သူအလုံးကိုတုတ်တင်လိုက်ပါတယ်တိုက်ခိုက်သူတွေဟာကာဘူးမြို့လယ်ပိုင်းမှာရှိတဲ့ဂဒင်400ဆန့်ဆာဒာဒေါ့ခန်ဆေယုံရဲ့အဓိကဝင်ပေါက်ကိုအလုံးရင်းနဲ့အသေးခံဖောက်ခွဲခဲ့တယ်လို့မြင့်မြင့်တက်တဲ့တွေကပြောပါတယ်အဲဒီနောက်မောင်းပြန်တနတ်တွေလက်ပြပုံတွေကင်ထားပြီးအသေးခံဖောက်ခွဲရေးဝတ်စုံဝတ်ထားတဲ့လက်နက်ကင်အများပြားကဆေယုံနဲ့အတင်းဝင်တိုက်တာပါလက်နက်ကင်တွေဟာလူနာတွေနဲ့ဆေယုံလုသားတွေကိုပြစ်မှတ်ထားတိုက်ခိုက်ပြီးတဲ့နောက်အာဖဂန်တပ်ဖွဲ့တွေနဲ့ထိတ်တိုက်ပြခတ်ကြပြီးတည်ဆုံကုန်ကြတာပါ IS စစ်သေးကြအဖွဲ့ကိုတစ္ဆာကန်သူတွေကသူတို့လက်ချက်ဖြစ်တယ်လို့ပြောပါတယ်ဒီဖြစ်ရအတွင်ဒဏ်ရာရသူတွေကိုတော့အနီနာကဝါဇီအက်ဘာခန်ဆေယုံဘက်ကိုအရေးပေါ်လူနာဒီကနေတွေနဲ့ခေါ်ဆောင်သွားတယ်လို့မြင့်မြင့်တက်တေတွေကပြောပါတယ
်ကိုရီးယားကျွန်းဆွယ်မှာတင်းမာမှုတွေလျှော့ချရေးမဆွေးနွေးခင်မြောက်ကိုရီးယားအနေနဲ့အပြုသဘောဆောင်တဲ့လုပ်ရက်တစ်ခုခုပြသရလိမ့်မယ်လို့ကုလသမဂ္ဂဆိုင်ရာအမေရိကန်သံမတ်ကြီးနီကေဟလေးကတောင်းဆိုလိုက်ပါတယ်မြောက်ကိုရီးယားကောင်းဆောင်ကင်ဂျုံအွန်းဟာဆင်ကျင်တုံရှိတဲ့သူတူမဟုတ်တယ်လို့မြောက်ကိုရီးယားနဲ့ပတ်သက်လို့ပြန်လည်သုံးသပ်ရမှာဖြစ်နိုင်ခြေရှိသမျှအားလုံးကိုထည့်သွင်းစဉ်းစားထားတဲ့အကြောင်းကုလသမဂ္ဂလုံခြုံရေးကောင်စီအဖွဲ့ဝင်တွေရဲ့အရေးပေါ်တကပိတ်ဆွေးနွေးပွဲပြီးမှသံမတ်ကြီးဟာလေးကပြောဆိုခဲ့တာဖြစ်ပါတယ်။မြောက်ကိုရီးယားကနောက်ဆုံးအကြိမ်ပဲ့ထိန်တက်တုံစံတတ်မှုတွေနဲ့ပတ်သက်ပြီးတော့လုံခြုံရေးကောင်စီမှတကပိတ်အထူးစည်းဝေးကျင်းပခဲ့တာဖြစ်ပါတယ်။တရုတ်နိုင်ငံကတော့ထိတ်တိုက်အခြေအနေတွေကိုရှောင်ရှားနိုင်ဖို့တောင်မြောက်ကိုရီးယားနိုင်ငံတွေနဲ့အမေရိကန်ပြည်ထောင်စုကိုအစောပိုင်းမှာပဲတိုက်တွန်းခဲ့ပါတယ်တရုတ်နိုင်ငံသားရေးဝန်ကြီးဝမ်ယီကတော့မြောက်ကိုရီးယားအနေနဲ့နျူကလ িয়ার နဲ့မစ်ဆိုင်းတုံစမ်းသပ်မှုတွေကိုရပ်ဆိုင်ပြီးအပြန်အလှန်အနေနဲ့အမေရိကန်နဲ့တောင်ကိုရီးယားတို့ရဲ့ပူးတွဲစစ်ရေးလက်ချက်မှုတွေကိုလည်းရပ်ဆိုင်ဖို့ဗုဒ္ဓဟူးနေ့ကအရေးပေါ်အစည်းအဝေးမတိုင်မီမှာပဲအဆိုပြုခဲ့ပါတယ်
ကိုရီးယားကျွန်းဆွယ်မှာတင်းမာမှုတွေတိုးမြင့်ဖြစ်ပေါ်နေတဲ့အတွက်အမေရိကန်ပြည်ထောင်စုနဲ့မြောက်ကိုရီးယားတို့ဟာထိတ်တက်ရင်ဆိုင်ရေးလမ်းကြောင်းကိုဥတည်နေတယ်လို့တရုတ်နိုင်ငံသားရေးဝန်ကြီးဝမ်ယီကသတိပေးပြောကြားလိုက်ပါတယ်။နိုင်ငံစလုံးကတင်းမာမှုတွေရော့ကျအောင်လှုံ့ဆော်ကြဖို့လဲတရုတ်နိုင်ငံသားရေးဝန်ကြီးကတိုက်တွန်းလိုက်ပါတယ်။ဒါပေမဲ့နိုင်ငံသားရေးဝန်ကြီးဝမ်ယီကပြစ်ပကဖြစ်နိုင်ခြေရှိတယ်လို့အဲ့ဒီလိုပြောဆိုမှုတွေဟာတခြားအကြောင်းအရာတွေတဲ့မြောက်ကိုရီးယားအစိုးရအပေါ်နဲ့ကိုရီးယားကျွန်းဆွယ်မှာဖြစ်နေတဲ့ကိစ္စရပ်တွေအပေါ်တရုတ်အစိုးရရဲ့ဩဇာလွှမ်းမိုးမှုရောက်ကြလာနေတယ်ဆိုတာကိုမိမောင်းထုတ်ပြလိုက်ခြင်းဖြစ်တယ်လို့သူတေတီတွေကသုံးသပ်ပါတယ်မြောက်ကိုရီးယားအစိုးရဟာနိုင်ငံတကာကချမှတ်ထားတဲ့ပိတ်ဆို့အရေးယူမှုတွေနဲ့သူ့ရဲ့နျူကလ িয়ার အစီအစဉ်ပေါ်ဆန့်ကျင်ကန့်ကွက်နေတာတွေကိုမျက်ကွယ်ပြုလှုံ့ဆော်နေကြောင်းတရုတ်ပြည်သူ့ကွန်ဂရက်ပြင်ပမှာဝန်ကြီးဝမ်ယီကသတင်းတော်တွေကိုပြောကြားလိုက်တာဖြစ်ပါတယ်ဒါအပြင်အမေရိကန်ပြည်ထောင်စုကတောင်ကိုရီးယားနိုင်ငံမှာစီးရဲလက်ချင်းမှုတွေပြုလုပ်နေတာကလည်းအခြေအနေတွေပိုတင်းမာစေတယ်လို့ဆိုပါတယ်မြောက်ကိုရီးယားအနေနဲ့နျူကလ িয়ার နဲ့ဒုံးကျည်ဆန့်တက်မှုတွေကိုရပ်တန့်ဖို့နဲ့အမေရိကန်ပြည်ထောင်စုကလည်းတောင်ကိုရီးယားနိုင်ငံအတွင်းစီးရဲလက်ချင်းမှုတွေမပြုလုပ်ဖို့လို့အတွက်တရုတ်နိုင်ငံသားရေးဝန်ကြီးဝမ်ယီကတောင်းဆိုလိုက်ပါတယ်
မ မတ်လ၈ရက်နေ့မှာကြာရောက်တဲ့နိုင်ငံတကာမျိုးသမီးများနေ့လှုပ်ရှားမှုတရက်အနေနဲ့အမေရိကန်ပြည်ထောင်စုတလွားထောင်ပေါင်းများစွာသောမျိုးသမီးတွေဟာစီးပွားရေးမှာသူတို့ရဲ့အရေးပါမှုကိုပြသဖို့အတွက်ဗုဒ္ဓဟူးနေ့ကအလုံးမစင်မဲ့ခွင့်ယူခဲ့ကြသလိုအဒေးဝစ်တောက်အဝူမန်အမျိုးသမီးမပါတဲ့တနေ့ဒါလိုမီပေးထားတဲ့လှုပ်ရှားမှုမှာပါဝင်ဖို့အတွက်လည်းဆရာမတွေကခွင့်ယူခဲ့ကြတာကြောင့်အမေရိကန်ဆိုရကြောင်းတော်တော်များများပိတ်ခဲ့ရပါတယ်။ဝါရှင်တန်ဒီစီမှာတော့သမ္မတအင်ဂျူရိုကိုချီတက်ဆန္ဒပြခဲ့ကြသူတွေကအမေရိကန်ပြည်ထောင်စုမှာပြည်ထရေဖြတ်ချမှုမှာအထောက်ပံ့ဖြစ်သုံးစွဲနေတဲ့နိုင်ငံသားအကူအညီကိုဖြတ်တောက်တဲ့ဆယ်စုနှစ်ပေါင်းများစွာကမူဝါဒဟောင်းကိုသမ္မတထရန့်ကပြန်လည်အသက်သွင်းခဲ့တဲ့အပေါ်ရှုံချတဲ့စောင့်ပုတ်တွေကိုကြွေကြော်ခဲ့ကြပါတယ်။အလားတူဒီနယူးယောက်မြို့မှာလည်းအမျိုးသမီးရေးလှုပ်ရှားမှုကိုဦးဆောင်သူတွေကအမျိုးသမီးခွင့်ရေးလှုပ်ရှားမှုတွေမှာအရေးပါတဲ့နေရာတော်တော်များများကိုဖြတ်သန်းပြီးတော့ချီတက်လမ်းလျှောက်ဆန္ဒပြခဲ့ကြပါတယ်။သမ္မတဒေါ်နယ်ထရန့်ကတော့ကုလသမဂ္ဂကအသိမှတ်ပြုထားတဲ့နိုင်ငံတကာအမျိုးသမီးများနေ့စင်နွေးမှုကိုထောက်ခံတဲ့အကြောင်းဗုဒ္ဓဟူးနေ့က Twitter လူမှုကွန်ရက်မှာပြောဆိုခဲ့ပါတယ
်။ VOA ဘီကန်တန်ရဲ့မနက်ဖြန်မြန်မာဘာသာစီစဉ်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 93.9 ကလိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 6185နဲ့ဒုတိယနိုင်ဝတ်မှာလှိုင်းလက်မီတာ190 kHz 1905ရိုကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ဒီအမေရိကန်တန်ခါသတင်းတွေကိုဆက်လက်ကြီးညာပေးနေတာပါခင်ဗျာ။ရခိုင်ပြည်နယ်အတွင်းကအကြမ်းဖက်ချိုးဖောက်မှုတွေကိုစုံစမ်းရေးကုလသမဂ္ဂကော်မရှင်ဖွဲ့စည်းဖို့နဲ့မြန်မာနိုင်ငံအတွင်းမှာကုလသမဂ္ဂလူခွင့်ရေးဆိုင်ရာရုံးဖွင့်လှစ်ပေးဖို့လူခွင့်ရေးဆိုင်ရာမဟာမင်းကြီးဇာယီရိုက်တ်အယ်ဟူစိန်ကပူထုနေကတောင်းဆိုလိုက်ပါတယ်ဆွစ်ဇာလန်နိုင်ငံဂျနီဗာမြို့မှာကျင်းပနေတဲ့34ကြိမ်မြောက်ကုလသမဂ္ဂလူခွင့်ရေးကောင်စီညီလာခံမှာမြန်မာနိုင်ငံနဲ့ပတ်သက်ပြီးအဲ့ဒီလိုပြောဆိုလိုက်တာဖြစ်ပါတယ်နှစ်ပေါင်းများစွာအငင်းပွားဝယ်ဖြစ်နေတဲ့မောင်တော်မြို့နယ်ကမွတ်စလင်တွေအရေးဖြစ်ရှင်းမှုရွေးချယ်နဲ့မြန်မာအစိုးရဘက်ကကုလသမဂ္ဂအတွင်းမှုချုပ်ဟောင်းကိုဖီအာနန်ဦးဆောင်တဲ့ရခိုင်အကြံပေးကော်မရှင်ကိုဖွဲ့စည်းထားသလိုဒုသမရဦးမြင့်စွေဦးဆောင်တဲ့မောင်တော်ဒေသစုံစမ်းရေးကော်မရှင်ကိုလည်းဖွဲ့စည်းဆောင်ရွက်နေတာဖြစ်ပါတယ်မြန်မာနိုင်ငံဆိုင်ရာလူခွင့်ရေးအထူးကိုယ်စားလှယ်ရန်ဟီလီကတော့သူ့ရဲ့မြန်မာနိုင်ငံနောက်ဆုံးခီးစဉ်အတွင်းတွေ့ရှိခဲ့တဲ့အချက်တွေကိုမတ်လ23ရက်နေ့မှာဒီလူခွင့်ရေးကောင်စီညီလာခံမှာတင်သွင်းမှာဖြစ်ပါတယ်ဒီတော့တွင်အင်္ဂလန်နိုင်ငံလန်ဒန်မှာရှိတဲ့မြန်မာနိုင်ငံဆိုင်ရာပြည်သူ့ခုံရုံးကလည်းမြန်မာထိပ်တန်းခေါင်းဆောင်တွေအပေါ်ဆွဲချက်တင်ဖို့အဆိုပြုခဲ့ကြပါတယ်ခမာနီလူမျိုးတုံးတပ်ဖြတ်မှုခုံရုံးအဖွဲ့ဝင်ဟောင်းဖြစ်ခဲ့သူဒေါက်တာဟက်ဟယ်လင်ဂျာဗစ်ကဒီခွန်ရုံးမှာပါဝင်တဲ့တရားသူကြီးတွေအနေနဲ့အချက်၃ချက်ပေါ်အခြေခံပြီးအဓိကထားဆွေးနွေးခဲ့တယ်လို့ဆိုပါတယ်။အဲ့ဒီ၃ချက်ကတော့ identity framing လို့ခေါ်တဲ့လူမျိုးပေါ်အခြေခံပြစ်မှတ်ထားလှုပ်ဆောင်မှု၊ကချင်ပြည်နယ်အတွင်းတိုက်ခိုက်မှုတွေတိုးမြင့်လာမှုနဲ့ရိုဟင်ဂျာတွေပေါ်လူမျိုးတုံးတပ်ဖြတ်မှုတို့ပါဝင်ပါတယ
်။ဘင်္ဂလားဒေ့ရှ်နိုင်ငံကိုမြန်မာနိုင်ငံကထွက်ပြေးလာခဲ့ကြတဲ့ရိုဟင်ဂျာဒုက္ခသည်တွေကိုနေရရင်ပြန်ပို့ရမှာအင်ဒိုနီးရှားနိုင်ငံကအကူအညီပေးဖို့ဘင်္ဂလားဒေ့ရှ်ဝန်ကြီးချုပ်ရှိတ်ဟာစီနာကပန်ကြားလိုက်ပါတယ်မြန်မာနိုင်ငံကဒုက္ခသည်အရေးဟာဘင်္ဂလားဒေ့ရှ်နိုင်ငံအတွက်ပြဿနာကြီးတစ်ခုဖြစ်နေရတဲ့အတွက်ဖြေရှင်းဖို့လိုအပ်နေတဲ့အကြောင်းဘင်္ဂလားဒေ့ရှ်ဝန်ကြီးချုပ်ကအင်ဒိုနီးရှားသမ္မတဂျိုကိုဝီဒိုဒိုနဲ့အိန္ဒိယသမုဒ္ဒရာနိုင်ငံများအသင်း IORA ညီလာခံကျင်းပနေတဲ့ဂျကာတာမြို့တော်မှာတီးခြားတွေ့ဆုံမှုတွင်ပြောဆိုခဲ့တဲ့အကြောင်းဘင်္ဂလားဒေ့ရှ်နိုင်ငံကသတင်းတွေမှာဖော်ပြခဲ့ကြပါတယ်ခေါင်းဆောင်နှုတ်ဦးတွေ့ဆုံပြီးသတင်းနောက်တွေကိုဘင်္ဂလားဒေ့ရှ်နိုင်ငံသားရေးဝန်ကြီးပြောကြားတဲ့အခါမှာတော့ရိုဟင်ဂျာဒုက္ခသည်အရေးဆွေးနွေးဖို့အင်ဒိုနီးရှားနိုင်ငံသားရေးဝန်ကြီးဟာဘင်္ဂလားဒေ့ရှ်နဲ့မြန်မာနိုင်ငံတွေကိုမကြသေးခင်ကပဲတွားရောက်ကြောင်းပြောဆိုခဲ့ပါတယ်မြန်မာနိုင်ငံရခိုင်ပြည်နယ်မြောက်ပိုင်းမှာပြီးခဲ့တဲ့အောက်တိုဘာလတုန်းကနေဂျာဆော့စ်ခန်းတွေအကြမ်းဖက်တိုက်ခိုက်ခံရပြီးတဲ့နောက်အာနာပိုင်တွေရဲ့နယ်မြေရှင်းလင်းမှုအတွင်းဒီရိုဟင်ဂျာတွေပေါ်လူခွင့်ရချိုးဖောက်မှုတွေရှိတယ်လို့ဆွဲချက်တွေထွက်ပေါ်လာပြီးတဲ့နောက်ကုလသမဂ္ဂရဲ့စုံစမ်းစစ်ဆေးမှုတွေလည်းထွက်ပေါ်ခဲ့တာဖြစ်ပါတယ်
ထုတ်ကြံတက်ဖြတ်ခံလိုက်ရတဲ့မြောက်ကိုရီးယားခေါင်းဆောင်ကင်ဂျုံအွန်းရဲ့ဖေဒူမေကွဲအကိုကင်ဂျုံနန်းရဲ့သားလို့ဆိုသူကသူနဲ့မိသားစုဝင်တွေဟာအမည်မဖော်လိုတဲ့နေရာတစ်ခုမှာဘေးကင်းလုံခြုံစွာရှိနေတယ်ဆိုပြီးအွန်လိုင်းပေါ်ကနေဗီဒီယိုထုတ်ပြန်ပြောကြားလိုက်ပါတယ်သူဟာသူ့အမေညီမဖြစ်သူတို့နဲ့အတူရှိနေတဲ့အကြောင်းအခြေအနေတွေထိတဲ့ပိုကောင်းလာလိမ့်မယ်လို့မျှော်လင့်ကြောင်း YouTube ကတဆင့်ဗီဒီယိုမှတ်တမ်းထုတ်ပြန်လိုက်တာဖြစ်ပါတယ်ဗီဒီယိုတွေကလူဟာမကာအိုကျွန်းမှာရှိနေတဲ့ကင်ဂျုံနန်းရဲ့ဒုတိယဇနီးနဲ့ရတဲ့သားကင်ဟန်ဆုံဖြစ်ကြောင်းတောင်ကိုရီးယားထောက်လှမ်းရေးအရာရှိတွေကပြောပါတယ
်ထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုကုစားဝင်းလှိုင်နဲ့မန္နန်တချန်တို့ကြီးညာတွားခဲ့ကြတာဖြစ်ပါတယ်ခုတော့သတင်းလွှာတွေကိုတင်ဆက်ဖို့အချိန်ရောက်ပါပြီအခုရင်ဆုံးတော့ကုလလူခွင့်ရေးကောင်စီညီလာခံတရင်နဲ့ဆက်ပါမယ်။ရခိုင်ပြည်နယ်အတွင်းကအကြမ်းဖက်ချိုးဖောက်မှုတွေကိုစုံစမ်းရေးကုလသမဂ္ဂကော်မရှင်ဖွဲ့စည်းဖို့အတွက်မြန်မာနိုင်ငံအတွင်းမှာကုလသမဂ္ဂလူခွင့်ရေးဆိုင်ရာယုံဖွင့်လှစ်ခွင့်ပေးဖို့ လူခွင့်ရေးဆိုင်ရာမဟာမင်းကြီးကမနေ့ကတောင်းဆိုလိုက်ပါတယ်ဆွစ်ဇာလန်နိုင်ငံဂျနီဗာမှာကျင်းပနေတဲ့34ချိန်မြောက်ကုလလူခွင့်ရေးကောင်စီညီလာခံမှာမြန်မာနိုင်ငံနဲ့ပတ်သက်ပြီးတော့အခုလိုပြောဆိုသွားတာလည်းဖြစ်ပါတယ်အကြောင်းစုံကိုမတ်တိန်ကြီးထက်ကစူးစီးတင်ပြပေးထားတာကိုနားဆင်ပါခင်ဗျာ
ရခိုင်ပြည်နယ်တွင်းကအကြမ်းဖက်မှုတွေဟာစိုးရိမ်စရာအနေအထားရှိနေတာကြောင့်ကုလသမဂ္ဂအနေနဲ့စုံစမ်းရေးကော်မရှင်တရက်ဖွဲ့စည်းဖို့ကုလသမဂ္ဂလူခွင့်ရေးဆိုင်ရာမဟာမင်းကြီးဇီးယက်ရာအက်အယ်ဟူစိန်ကဒီကနေ့ကုလလူခွင့်ရေးကောင်စီညီလာခံမှာတိုက်တွန်းလိုက်ပါတယ
် The severity of the reported violations against a backdrop of severe and long-standing persecution appears to me to amount to possible commission of crimes of against humanity.
ဆူဝါဘီနိပေါင်းများစွာဖြစ်လာတဲ့နှိမ့်ဆက်ညှဉ်းပန်းမှုအခြေအနေနဲ့လူခွင့်ရေးချိုးဖောက်မှုစိုးစိုးဝါးဝါးတွေဖြစ်နေတဲ့တွင်နေရာကျွန်တော်တို့တော့လူသားတွေပေါ်ကျူးလွန်တဲ့ရာဇဝတ်မှုစင်တီမျောလင့်မှုရှိပြီးဒါကနိုင်ငံတကာရာဇဝတ်တရားခုံရုံး ICC ကကင်တွယ်ဆောင်ရွက်ခွင့်ရှိတဲ့အခြေအနေဖြစ်ပါတယ်။ဒါကြောင့်လဲရိုဟင်ဂျာတွေပေါ်အကြမ်းဖက်မှုတွေအထူးသဖြင့်2016ခုနှစ်အောက်တိုဘာ9ရက်နေ့နောက်ပိုင်းလူရုံးဆောင်ရွက်ချက်တွေကိုအနည်းဆုံးတော့စုံစမ်းရေးကော်မရှင်တရားဖွဲ့စည်းဖို့လူခွင့်ရေးကောင်စီကိုကျွန်တော်တောင်းဆိုပါတယ်။နောက်ပြီးတော့နိုင်ငံတွင်းမှာလူခွင့်ရေးဆိုင်ရာကုလသမဂ္ဂယုံဖွင့်လှစ်ခွင့်ရဖို့ကိုလည်းထပ်မံပြီးတောင်းဆိုလိုပါတယ်
။နှစ်ပေါင်းများစွာအငင်းပွားပွဲဖြစ်နေတဲ့ရခိုင်ပြည်နယ်မောင်တော်မြို့နယ်ကမွတ်စလင်တွေအရေးဖြည့်ရှင်းဖို့ရွေးချက်နဲ့မြန်မာဆိုရဘက်ကကုလသမဂ္ဂအတွင်းရေးမှူးချုပ်ဟောင်းကိုဖီအာနန်ဦးဆောင်တဲ့ရခိုင်အကြံပေးကော်မရှင်ကိုဖွဲ့စည်းထားတယ်လို့ဒုတိယသမ္မတဦးမြင့်စွေခေါင်းဆောင်နဲ့မောင်တော်ဒေသစုံစမ်းစစ်ဆေးရေးကော်မရှင်ကိုလည်းဖွဲ့စည်းဆောင်ရွက်နေတာဖြစ်ပါတယ်။ကုလသမဂ္ဂလူခွင့်ရေးဆိုင်ရာမဟာမင်းကြီးဇီယက်ရာအက်အယ်ဟူစိန်ရဲ့ကုလစုံစမ်းရေးကော်မရှင်တရဖွဲ့စည်းဖို့တိုက်တွန်းချက်အပေါ်မှာတော့ကိုပီယာနာဦးဆောင်တဲ့ရခိုင်အကြံပေးကော်မရှင်အဖွဲ့ဝင်ဦးအေးလွင်ကသဘောထားမှတ်ချက်ပေးဖို့ညင်ပါတယ်။ဒါပေမဲ့ကိုပီယာနာဦးဆောင်တဲ့ရခိုင်အကြံပေးကော်မရှင်ကရခိုင်ရေးဖြည့်ရှင်ရေးအကြံပြုချက်အစီရင်ခံစာကိုဒီအပိုင်းအတွင်းမှာပဲမြန်မာအစိုးရကိုတင်ပြဖို့ရှိတယ်လို့သူကပြောပါတယ်
။ကျွန်တော်တို့ကတော့သဘောထားမှမပေးသေးဘူးဆရာမရဲ့နော်
။
ဘာကြောင့်လဲဆိုတော့ကျွန်တော်တို့ကြားပြအစီရင်ခံစာထွက်ဖို့ရှိပါတယ်။အဲ့တော့ကြာပတ်အစီရင်ခံစာလေးတွေမှာတရားမျှတနဲ့ဟိုအကောင့်ဆုံးဖြစ်အောင်ဘယ်လိုလုပ်မလဲဆိုတာလေးတွေကိုအကြံပေးဖို့ရှိပါတယ်ကျွန်မရဲ့အဲ့ဒါကြာပိုင်းအတွက်ထွက်မှာပါအဲ့ဒါမထွက်ချင်ချင်တော့ကျွန်တော်တို့ဘာမှ comment ပြဖို့မရှိပါဘူးဟိုရခိုင်ပြည်တစ်ခုလုံးဖွံ့ဖြိုးတိုးတက်ရေးအတွက်ကိုဘယ်လိုကျွန်တော်တို့လုပ်ရင်ကောင်းမယ်ဆိုတော့ပေါ့နော်အဲ့ဒါကိုကျွန်တော်တို့ခြုံငုံပြီးတော့အစိုးရကိုအကြံပြုမှာပါခင်ဗျာ
ဆွစ်ဇာလန်နိုင်ငံဂျီနီဗာမှာကျင်းပနေတဲ့ကုလသမဂ္ဂလူခွင့်ရေးကောင်စီရဲ့34ချိန်မြောက်နှစ်ပတ်လည်ညီလာခံမှာတင်သွင်းတဲ့မြန်မာနိုင်ငံရခိုင်ဒေသအခြေအနေဆိုင်ရာကုလသမဂ္ဂလူခွင့်ရေးမဟာမင်းကြီးရဲ့နှစ်ပတ်လည်အစီရင်ခံစာကိုတော့မြန်မာနိုင်ငံတွင်ဝင်ရောက်ခွင့်မရတဲ့အခြေအနေကြောင့်ဘင်္ဂလားဒေ့ရှ်နိုင်ငံကိုတွားရောက်ပြီးပြုစုရေးသားခဲ့တာလို့လည်းပြောဆိုသွားပါတယ်ကုလသမဂ္ဂလူခွင့်ရေးဆိုင်ရာမဟာမင်းကြီးရဲ့နှစ်ပတ်လည်အစီရင်ခံစာနဲ့ပတ်သက်လို့တော့မြန်မာအစိုးရဘက်ကတုံ့ပြန်ချက်ထွက်ပေါ်မလာသေးပါဘူးရှင်
မတင်ကြီးထက်ပြောပြတော့တာပါအခုဆက်ပြီးတော့မြန်မာနိုင်ငံကအလုတ်ရှင်အလုတ်သမားပြဿနာအခြေအနေကိုဆက်ပါမယ်ရန်ကုန်တိုင်းလှိုင်တာယာကဆွီဒင်ဖက်ရှင်ကုမ္ပဏီဖြစ်တဲ့ H&M အတွက်ဝိထေတီချုပ်ပင်းနေတဲ့တရုတ်ပိုင်ဟောင်ဇိုပန်ဂျိုင်ဆက်ယုံမှာဖြစ်ပွားတဲ့အလုတ်ရှင်နဲ့အလုတ်သမားပြဿနာဟာအခုထိပြည်လည်မှုမရသေးဘဲနဲ့လုပ်ငန်းခွင်အခြေအနေကောင်းမွန်အောင်လုပ်ပေးဖို့နဲ့အလုတ်သမားခန်းစားကွန်ဒီအတွက်အလုပ်သမားတွေဘက်ကဆက်လက်ပြီးတော့တောင်းဆိုနေပါတယ်အပြည့်စုံကိုရိုက်တာသတင်းတပုတ်ပေါ်မှာအခြေခံပြီးတော့ဒေါခင်မျိုးသက်ကတင်ပြပေးပါလိမ့်မယ်ခင်ဗျာ
အလုပ်ရှင်နဲ့အလုပ်သမားတွေကြားပြည်လည်မှုမရှိတဲ့လှိုင်တာယာကဟန်ဂျူးပိုင်အထက်ချုပ်ဆက်ယုံမှာဂျန်ဂျရီလကုံအလုပ်သမားသက်မကခေါင်းဆောင်တဦးဖြစ်တဲ့ကိုသက်ပိုင်ဦးကိုခွင့်ပြုချက်မရဘဲခွင့်ယူခဲ့မှုနဲ့အလုပ်ကထုတ်ပစ်ခဲ့တဲ့နောက်မှာအခြေအနေဟာပိုးပြီးတင်းမာလာခဲ့တာပါဆန္ဒပြရာမှာအကြမ်းဖက်မှုတွေပါပါလာတဲ့အတွက်February 9ရက်နေ့မှာပဲဆက်ယုံကိုပိတ်ထားခဲ့ရပြီး February လကုန်လောက်မှာတော့ဆန္ဒပြအလုပ်သမား200ကျော်ကအထည်ချုပ်ဆက်ယုံရဲ့ဗရင်းပေါက်တွေတကားတွေကိုရိုက်ချိုးဖျက်ဆီးဝင်ရောက်ပြီးကွန်ပျူတာတွေနဲ့စောင့်ကြည့်ကင်မရာတွေအပါအဝင်ဆက်ပစ္စည်းတချို့ကိုဖျက်ဆီးခဲ့တဲ့အပြင်တရုတ်အလုပ်သမား9ယောက်ကိုပါနိုင်အတော်ကြာဖမ်းဆီးထားခဲ့တာပါမြန်မာအစိုးရတာဝန်ရှိသူတွေဂျောင်းဝင်ညှိနှိုင်းခဲ့တဲ့နောက်မှာပြန်လွတ်ပေးခဲ့တာဖြစ်ပြီးအခုလိုကျူးလွန်သူတွေကိုဖမ်းဆီးအရေးယူပေးဖို့အတွက်မြန်မာအာဏာပိုင်တွေကိုမြန်မာနိုင်ငံဆိုင်ရာတရုတ်တန်ရုံးကတောင်းဆိုခဲ့တာတွေနဲ့အခြေအနေဟာအခုချိန်ထိတင်းမာနေစေဖြစ်ပါတယ်။ဟန်ဂျိုးပိုင်ရဲ့အထည်ချုပ်ဆက်ယုံဟာဆွီဒင်က H&M Fashion Company ကိုချုပ်ပြီးသားအဝတ်ထည်တွေတင်ပို့နေတဲ့မြန်မာနိုင်ငံတွင်းကုမ္ပဏီ40တဲ့ကတခုဖြစ်ပါတယ်။ H&M ဟာမြန်မာနိုင်ငံမှာရေရှည်တည်ထောင်မယ့်အလုပ်တွေကိုတိုးချဲ့လုပ်ကိုင်နေကြောင်း February 6ရက်နေ့မှာပဲကြေညာခဲ့တာဖြစ်ပြီးမြန်မာပြည်ဖြစ်သူတို့ကုမ္ပဏီထုတ် ပစ္စည်းတွေဟာလုပ်ငန်းခွင်အခြေအနေတိုးတက်ကောင်းမွန်တဲ့အနေထားအောက်မှာထုတ်လုပ်တဲ့ပစ္စည်းမျိုးဖြစ်အောင်နှစ်ပေါင်းများစွာစ조사ခဲ့ရတယ်လို့យေတာထားတာပါအခုဆန္ဒပြမှုတွေဖြစ်ပွားခဲ့ပြီးတဲ့နောက်မှာ February 9ရက်နေ့ကစပြီးပိတ်ထားရတဲ့မြန်မာနိုင်ငံကဒီဆက်ုံနဲ့ပတ်သက်ပြီးအထူးစိုးရိမ်စိတ်ပူကြောင်းနဲ့စက်ဆိုင်ရာပုဂ္ဂိုလ်အဖွဲ့အစည်းတွေနဲ့သေးသေးချာချာဆွေးနွေးပြောဆိုနေကြောင်းအခြေအနေကိုအနီးကပ်စောင့်ကြည့်နေတယ်လို့ကြေညာချက်ထုတ်ပြန်ပြောဆိုခဲ့ပါတယ်ဆက်ုံအပြင်ဘက်ကကြော်ညာတင်ပုံးမှာတော့အလုတ်သမားအားလုံး March 23ရက်နေ့မှာအလုတ်ပြန်ဝင်ရမှာဖြစ်တယ်လို့15ရက်ကိုနောက်ဆုံးသတ်မှတ်ရက်အဖြစ်ထားပြီးအဲ့ဒီအချိန်ထိအလုတ်ပြန်မဝင်သေးရင်အလုတ်တာဝန်ကနေရက်စဲမှာဖြစ်တယ်လို့နစ်နာချေးလုံးဝမပေးဘူးလို့ဖော်ပြထားပါတယ်ဒီအထည်ချုပ်ဆက်ယောင်ကဆန္ဒပြခေါင်းဆောင်တူဦးဖြစ်တဲ့စိုးသက်ပိုင်ကတော့အလုတ်သမားသတ်မှတ်ကခေါင်းဆောင်ကိုသက်ပိုင်ဦးကိုအလုတ်ဖြုတ်ခဲ့တာမို့သူတို့ဆန္ဒပြခဲ့တာဖြစ်ပြီးအခုသူ့ကိုမူလလာစားနဲ့အလုတ်ပြန်ခတ်မယ်အကြောင်းပြောလာပြီလို့ပြောပါတယ
်ဒီမောင်တပ်ပိုင်ကိုမူလနေရာမူလဌာနမူလလာစားဖြစ်ဟောမူလလူနေရာမှာပဲမူလဆက်ချုပ်တိုင်းပဲပြန်လက်ခတ်စေဆိုတဲ့စာကြလာတယ်အဲ့ဒီကျွန်တော်တို့ထွက်လိုက်တာနဲ့ကိုတပ်ပိုင်ကိုစာကြောက်တယ်လုံသမားရေပြန်ရောက်လာတာအခုကိုတပ်ပိုင်ကလည်းလုံငန်းထဲကိုပြန်ရောက်ပြီးခုံသမားကြီးရောင်းရတယ်ဆုံးဖြတ်ချက်ကြပြီဆိုကျွန်တော်တို့တော့ဘာမှမရှိရဘူးပြန်ဝင်ရုံပဲရှိတယ်ဒီထပ်ပြီးတိုက်ပွဲဝင်စရာလည်းမလိုတော့ဘူး
ဒီဆက်ယုံပြဿနာအတွက်အလုတ်သမားခေါင်းဆောင်တွေအလုတ်သမားရေးဆိုင်ရာအရာရှိတွေနဲ့ဆက်ယုံပိုင်ရှင်တို့ကြားညှိနှိုင်းမှုတွေလုပ်နေပေမဲ့အခုထိတော့ပြေလည်မှုမရသေးဘူးလို့အလုတ်သမားရေးရာဌာနကအရာရှိတဦးဖြစ်တဲ့ဦးခင်မောင်ဦးကပြောပါတယ်
။အဲဂရီဒီမန်ကတော့မရဘူးဆက်ယုံတွေကိုပြန်ဝင်ဆွေးနွေးတဲ့ပိုင်ကဆွေးနွေးမယ်။အလုတ်လုံးနဲ့ဆွေးနွေးသွားမယ်ဆိုပြီးတဲ့သဘောပဲရှိပါတယ
်။အလုတ်ရှင်ဘက်ကအလုတ်သမားတွေရဲ့တောင်းဆိုချက်ကိုတကယ်တမ်းဖြည့်ဆည်းပေးခြင်းနဲ့ဆန္ဒမတွေ့ရတဲ့အတွက်အလုတ်သမားတွေဘက်ကနောက်ထပ်တောင်းဆိုမှုတွေရှိလာနိုင်တယ်လို့လည်းဥက္ကမဦးကထောက်ပြပါတယ
်။အမှန်တမ်းပြောရမယ်ဆိုတော့ပြန်ရောဖြစ်လာမှာ။ကြီးမယ်သေးမယ်သာမပြောနိုင်ဘူး။တောင်းဆိုမှုကပြန်ဖြစ်လာမှာ။ဘာကြောက်လဲဆိုရင်ဟိုကစာချုပ်မှာပါတဲ့အချက်ကိုဟိုလို့ရှိရင်လိုက်နိုင်အောင်မယ
်။အလုတ်သမားတွေဘက်ကသူတို့ရဲ့လုပ်ငန်းလှုပ်ဆောင်မှုကိုစနစ်တကျပြန်လည်သုံးသပ်တာတွေလုပ်ဖို့နဲ့ကျန်းမာရေးစောင့်ရှောက်မှုတွေပေးဖို့အတွက်တောင်းဆိုနေတာဖြစ်ပါတယ်။မြန်မာနိုင်ငံရဲ့တိုးတက်နေတဲ့အထည်ချုပ်လုပ်ငန်းမှာလုပ်နေတဲ့စက်ယုံလုပ်သားက3000ကျော်ရှိပြီးဒဏ်ခတ်ပိတ်ဆို့မှုတွေဖယ်ရှားခဲ့တဲ့နောက်မှာဥရောပနဲ့အမေရိကန်နိုင်ငံတွေအပါအဝင်အနောက်နိုင်ငံတွေကထင်ရှားတဲ့ H&M တို့ Gap တို့လိုကုမ္ပဏီတွေပါလာရောက်လုပ်ကင်ဖို့အတွက်စိတ်ဝင်စားကြတာဖြစ်ပါတယ်။ဒါပေမဲ့ဗီယက်နမ်နဲ့ကမ္ဘောဒီးယားနိုင်ငံတွေကအထည်ချုပ်လုပ်သားတွေတပတ်6ရက်လုပ်ပြီးအနည်းဆုံးလစားဒေါ်လာ90ကနေ150လောက်ထိရနိုင်ကြချိန်မှာမြန်မာနိုင်ငံမှာတော့$63ဝန်းကျင်ရအောင်မနေ့ရုံးကန်နေကြရတယ်လို့ကမ္ဘာအလုတ်သမားအဖွဲ့အာရလိုကပြောပါတယ်ဒီတရုတ်အထည်ချုပ်ဆက်ယုံဟာအလုတ်သမားတွေအချိန်ပိုအလုတ်ဆင်းထားတဲ့လုံအားလာကတွေကိုမပေးခဲ့တဲ့အတွက်မနစ်ကအလုတ်သမားသက်မှတ်ကခေါင်းဆောင်ကိုသက်ပိုင်ဦးဆောင်ပြီးဆန္ဒပြတောင်းဆိုခဲ့တဲ့နောက်မှာပြီးခဲ့တဲ့ဒီဇင်ဘာလထဲမှာတော့သူ့ဆက်ယုံကအလုတ်သမား950အတွက်မြန်မာငွေကျပ်သန်းပေါင်း80ကိုနောက်ကျခြင်းနဲ့ပြန်ပေးခဲ့တယ်လို့ဆက်ယုံကအတည်ပြုပါတယ်ဖြစ်စည်းခဲ့သူတွေကိုအေးအေးယူပေးဖို့အတွက်မြန်မာအာဏာပိုင်တွေကိုတောင်းဆိုခဲ့တာရှိပေမဲ့အခုထိတော့အလုတ်သမားတယောက်မှဖမ်းဆီးတာမခံရသေးပါဘူးအထည်ချုပ်ဆက်ယုံအများပြားရှိနေတဲ့မြန်မာနိုင်ငံမှာအခုလိုဆန္ဒပြမှုတွေကနေအလုတ်သမားတွေအတွက်အလုတ်ခွင်လုံခြုံရေးကင်းမဲ့နေတာကိုပြနေတယ်လို့အလုတ်သမားရေးလှုပ်ရှားသူတွေကပြောပါတယ်စီးပွားရေးတိုးတက်ဖွံ့ဖြိုးဖို့အတွက်ကြိုးပမ်းနေတဲ့မြန်မာနိုင်ငံမှာအလုတ်သမားတွေရဲ့လုံခြုံမှုနဲ့ရပိုင်ခွင့်သာအရေးပါတာမဟုတ်ဘဲလာရောက်ရင်းနှီးမြှုပ်နှံသူတွေအတွက်ပါလုံခြုံစိတ်ချရမှုရှိစေဖို့ဒေါန်ဆန်းစုကြည်ရဲ့အစိုးရတဲ့အဖွဲ့အနေနဲ့လူမှုရေးနဲ့အလုတ်သမားရေးဥပဒေဆိုင်ရာပြုပြင်မှုတွေလုပ်ဖို့အတွက်လိုနေပြီဆိုတာပြသနေတယ်လို့လည်းအကဲခတ်တွေကထောက်ပြကြပါတယ်
တော်ခင်မျိုးတဲ့ပြောပြသွားတာဖြစ်ပါတယ်ခင်ဗျာအခုဆက်လက်ပြီးတော့တင်ဆက်ပေးမှာတော့ရမ်းပြည်နယ်ဘက်ကတိုက်ပွဲအခြေအနေတင်မှာမြန်မာအစိုးရနဲ့ NCA အပြစ်ခတ်လက်မှတ်ရေးရဲစဲဖို့လက်မှတ်ရေးထိုးထားတဲ့တောင်ပိုင်းရမ်းပြည်တပ်မတော် RCSS SSA နဲ့မြန်မာတပ်မတော်တို့ကြားအင်္ဂါနေ့ကရမ်းပြည်မြောက်ပိုင်းတီဘောမြို့နယ်ထဲမှာတိုက်ပွဲဖြစ်ပွားခဲ့ပါတယ်အခုလိုတိုက်ခိုက်လာတာဟာကြောက်မဲတီဘောဒေသတွင်မှာလက်နက်ကင်ဖွဲ့တွေကိုရှင်းထုတ်ဖို့ရည်ရွယ်ချက်ရှိတယ်လို့ယူဆတဲ့အကြောင်း RCSS တာဝန်ရှိသူတွေကပြောပါရယ်လက်ရှိတိုင်းရင်းသားဒေသမှာထိုးစစ်ဆင်နေတာဟာလက်ရှိဖော်ဆောင်နေတဲ့ညီညာရေးလုပ်ငန်းစဉ်ကိုထိခိုက်စေနိုင်တယ်လို့လည်းတိုင်းရင်းသားလက်နက်ကင်ဖွဲ့ခေါင်းဆောင်တွေကပြောကြပါရယ် BOA ထိုင်းချီစိတ်တရင်တော့ကိုနိုင်ကွင့်ဤတရင်ပြဖို့ထားတာကိုနားဆင်ကြပါခင်ဗျာ
ရှမ်းပြည်နယ်မြောက်ပိုင်းတီဘောမြို့နယ်တွင်တောင်ပိုင်းရှမ်းပြည်သမတော်ခြေပြုတ်ရာအုံမှုချေးရွာအုပ်စုလွယ်မုံစုသက်စခန်းကိုမြန်မာသမတော်ကနေမနေ့ကဝင်ရောက်တိုက်ခိုက်ခဲ့တယ်လို့ RCSS SSC ပြောခွေရဘုံမူကြီးဆိုင်ငင်းကပြောပါရယ်
ကျွန်တော်တို့ဒီအုံမှုကြီးပါအောက်စုမှာဖြစ်တာဖြစ်ပါတယ်။တိုက်ပွဲကတော့နန်းနိုင်းနေစတာညနေ6နာရီလောက်မှာနည်းနည်းတက်သွားတဲ့သဘောရှိပါတယ်။စကစတစ်ကြောင်မဲ့လက်အောက်ခါမှာနော်ခါမရငါတို့ညနေရေခလာရနေ့လေးနေရေပူပေါင်းတဲ့စစ်ကြောင်းကကျွန်တော်တို့ဝင်တိုက်တာဖြစ်ပါတယ်။ကျွန်တော်တို့ဘက်ကတော့ပြည်ထောင်စုချင်းနဲ့မရှိဘူးလို့သိရတယ်ဟိုအမြင်တင်တဲ့ရဆိုရင်ဒီတမတော်ဘက်ကတော့နည်းနည် ဒီကစီရေးသိမ်းမှနေဆဲအချိန်ဒီမှာရှိနေပါတယ်ဒီလိုတိုက်ပွဲဖြစ်ပွားမှုနဲ့ပတ်သက်လို့မြန်မာတပ်မတော်ဘက်ကနေသတင်းထုတ်ပြန်တာမျိုးတော့မသိရသေးပါဘူးတိုင်းဒေသနဲ့ကရင်ဖွဲ့တွေအနေနဲ့တမ္မထားတဲ့နေရာမှာနေထိုင်သွားလာရင်တိုက်ပွဲဖြစ်စရာမရှိဘူးလို့မြန်မာတပ်မတော်ကြီးရည်လေညှိနှိုင်းကိုယ်ကဲရေးမှုဗိုလ်ချုပ်ကြီးမြတ်သွန်းဦးကသတင်းမီဒီယာတွေကိုပြောခဲ့ပါတယ်ဆိုတ တက်ပွဲဖြစ်เสียမှရှိဘူး
။တောင်ပိုင်းရှမ်းပြည်တပ်မတော် RCS SSC ဖွဲ့အနေနဲ့အစိုးရနဲ့ပြည်ထောင်စုစစ်ငင်းချိုင်းရေးပြည်ရေးထူထားတဲ့ဖွဲ့ဖြစ်ပြီးနေမြေဒေသတာမန်ရေးကိစ္စရပ်တွေကိုဆွေးနွေးထားတာမရှိသေးဘူးလို့ RCS SSC ပြောခွင့်ရသူပူမူကြီးဆိုင်ငင်းကပြောပါတယ်
။တပ်မတ်နေနေဆိုတော့ဘာမှတိတိကျကျကိုတတ်မှတ်ထားတာမရှိသေးဘူး။ကိုနားလေဘူးလေကိုနေသွားတဲ့တဘောပဲအမှန်ဆိုကျွန်တော်တို့ဒီနေရာနေပါဒီကိုင်းမနေပါဒီဖက်မနေပါဆိုဆရာဝင်တတ်မှတ်ထားတာမရှိသေးဘူးပြအကိစ္စကြတော့တဘောဥပမာအတိရနေနေဆိုဘလိုဟာမျိုးလဲဆိုတာကအတိတ်ပဲဖွင့်ဆိုမှုမရှိသေးဘူးပြ
မြန်မာတပ်မတော်အနေနဲ့အပြစ်ရ NCA အဖွဲ့ပေါ်တိုက်ခိုက်လာတာလက်ရှိတိုင်းဒေသမှာထုတ်စစ်စင်နေတာဟာလက်ရှိဖော်ဆောင်နေတဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်ကိုထိခိုက်စေနိုင်တယ်လို့ဒုပူမူကြီးဆိုင်ငင်းကပြောပါတယ
်ကျွန်တော်တို့ထိုးပြီးသားအဖွဲ့ကိုတောင်မှဒီလိုတိုက်တယ်ဆိုတာဟိုကမထိုးတဲ့အဖွဲ့တွေဖက်ကလည်းဒီတို့ကစဉ်းစားကြရတယ်အများကြီးရှိမှာပေါ့ဟိုကိုကောင်ဖက်မှလည်းတက်ပွဲတွေအဆင်မပြေဖြစ်နေတယ်ဒီကြားထဲမှာလည်းကျွန်တော်တို့ဝင်တိုက်တယ်ဆိုတော့ကျွန်တော်တို့ EO ဖက်ကတော့နည်းနည်းစဉ်းစားကြရတယ်အများရှိတာပေါ့ကျွန်တော်တို့ဖက်ကမြင်တယ်လည်းဒီလိုလောက်တာ MCA ကိုဟိုကထိခိုက်စေတယ်နောက်ဒီငြိမ်းချမ်းရေးဖြစ်စဉ်ကိုလည်းအဟန့်တအနောက်ဆက်ဖြစ်စီတာပေါ့နော်
RCS SSC ကမြန်မာဆိုရနဲ့တနိုင်ငံလုံးအပြစ်ခံရစရေးစာချုပ် NCA လက်မှတ်ရေးသူထားတဲ့တိုင်းရင်းသားလက်နက်ကိုင်ဖွဲ့ရှစ်ဖွဲ့မှာပါဝင်နေပြီးမြန်မာတပ်မတော်ကနေနေမြေရှင်းလင်းရေးလှုပ်ဆောင်တဲ့နေရာမှာမကြာခဏဆိုသလိုတိုက်ပွဲဖြစ်ပွားနေပါတယ်မြန်မာဆိုရအနေနဲ့ပြည်ထောင်စုငင်းချမ်းကြီးညီလာခံကို27ရာစုပင်လုံညီလာခံကိုကျင်းပနိုင်ဖို့စိုင်းပြေနေစေတဲ့ချိန်တည်းမှာပဲရှမ်းပြည်နယ်ကချင်းပြည်နယ်ဘက်မှာမြန်မာတပ်မတော်နဲ့တိုင်းရင်းသားလက်နက်ကိုင်ဖွဲ့တွေကြားစစ်ရေးရတိုက်ခိုက်မှုတွေပြင်းထန်စွာဖြစ်ပွားနေစေဖြစ်ပါတယ်တိုင်းဒေသလက်နက်ကိုင်ဖွဲ့တွေအနေနဲ့27ရာစုပင်လုံညီလာခံတက်ရောက်နိုင်ဖို့အတွက် NCA သဘောတူစာချုပ်လက်မှတ်ရေးထိုးရမှာဖြစ်ပြီးလက်ရှိရှမ်းပြည်နယ်မြောက်ပိုင်းမှာစစ်ရေးသင်းမနေစအဖွဲ့ဖြစ်တဲ့ကိုကန့်တပ်ဖွဲ့တန်းပလောင်တပ်ဖွဲ့ရခိုင်တပ်မတော်ဖွဲ့တို့အနေနဲ့လက်မှတ်ရေးထိုးရေးမှာကန့်တတ်ချင်းခံနေရပါတယ်။ဒီသုံးဖွဲ့အနေနဲ့လက်နက်ကိုင်လမ်းစဉ်ဆွန့်လွတ်ကြောင်းသဘောထားထုတ်ပြမယ်ဆိုရင် NCA လက်မှတ်ထိုးစရာမလိုပဲ27ရာစုပင်လုံညီလာခံတက်ရောက်နိုင်ဖို့အခွင့်အရေးရှိမယ်လို့လည်းတပ်မတော်ဘက်ကနေသတင်းထုတ်ပြန်ထားပါတယ်ခင်ဗျာ။
တော်ရရှင်များရှင်မြမဆူရကငင်းငင်းညီလာခံတရက်ကျင်းပဖို့ကြိုးပမ်းနေတဲ့တစ်ချိန်တည်းမှာပဲတိုင်းဟင်းသားလက်နက်ကင်တက်ဖွဲ့တွေနဲ့တိုက်ပွဲတွေဆက်တိုက်ဆိုသလိုဖြစ်ပွားနေပါတယ်တက်တလို့တိုက်ခိုက်မှုတွေကြောင့်ငင်းငင်းကြီးဆွေးနွေးမဲ့အစီအစဉ်တွေကိုဘယ်လောက်အထိရိုက်ခတ်လာနိုင်ပါသလဲမကြခင်ကျင်းပဖို့စီစဉ်ထားတဲ့27ရာစုပင်လုံညီလာခံကနေဘာတွေမျှော်လင့်နိုင်မလဲဆိုတာတွေကိုတော့ VOA ရဲ့စနေနေ့ညတိုက်ရိုက်လေလံအစီအစဉ်မှာဆွေးနွေးမှာဖြစ်ပါတယ်လက်နက်ကင်တိုက်ပွဲတွေအဆုံးသတ်ရေးနဲ့ငြိမ်းချမ်းရေးအတွက်သောရရှင်တွေရဲ့မျှော်လင့်ချက်တွေသဘောထားအမြင်တွေကိုဆွေးနွေးဖို့ဖိတ်ခေါ်ချင်ပါတယ်။ပါဝင်ဆွေးနွေးလိုသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-232-382-555 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်ကြတဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့VOA Facebook စာမျက်နှာမှာလည်းမှတ်ချက်တွေရေးသားပေးပို့ထားနိုင်ပါတယ်။စနေနေ့ညတိုက်ရိုက်လေလံအစီအစဉ်ကကြိုဆိုပါရစေ။
စနေနေ့ညဓာတ်ရိုက်လီလန်အစီအစဉ်မှာပါဝင်ဆွေးနွေးလိုသူတွေ VOE ကိုအချိန်မီဆက်သွယ်ကြဖို့အထက်မှန်ပြီးတော့တိုက်တွန်းပါရစေခင်ဗျာအခုဆက်ပြီးပြောပြချင်တာကတော့နိုင်ငံတကာအမျိုးသမီးများနေ့အကြောင်းမှာဒီနှစ်နိုင်ငံတကာအမျိုးသမီးများနေ့ဆောင်ပုံးနဲ့အညီမြန်မာအမျိုးသမီးတွေရဲ့စီးပွားရေးစွမ်းဆောင်ရည်တိုးတက်မြင့်မားလာအောင်ကြိုးပမ်းကြဖို့နဲ့ဒီလိုကြိုးပမ်းရမှာစိတ်သက်တည်းအဓိကပြောင်းလဲလှုပ်ဆောင်သွားရမယ်အကြောင်းနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ကနေပြည်တော်မှာကျင်းပတဲ့နိုင်ငံတကာအမျိုးသမီးများနေ့အခမ်းအနားမှာပြောဆိုသွားပါတယ်2030ခုနှစ်မတိုင်မီရည်မှန်းချက်ထားပြီးတော့အမျိုးသားတွေနဲ့ဒန်းတူအမျိုးသမီးများလုပ်ငန်းခွင်မှာနေရာရရှိဖို့အတွက်အပြောင်းလဲတွေဖော်ဆောင်ကြဖို့ဆိုတဲ့ဒီနှစ်နိုင်ငံတကာအမျိုးသမီးများနေ့ဆောင်ပုဒ်အတိုင်းရည်မှန်းချက်ပြည့်မီဖို့ကတော့မြန်မာနိုင်ငံအနေနဲ့အများကြီးစူးစမ်းရအောင်မယ်လို့အမျိုးသမီးအရေးနဲ့လူခွင့်ရေးလှုပ်ရှားသူတွေကပြောပါတယ်ပြည်စုံကိုတော့စုံစမ်းမေးမြန်းထားတဲ့မက်ကင်ဖြူထရီကပြောပြပေးပါလိမ့်မယ်ခင်ဗျာ
ဒီနေ့နိုင်ငံတကာအမျိုးသမီးများနေ့ရဲ့ဆောင်ပုဒ်မှာ2030ခုနှစ်အမီအမျိုးသမီးတွေကိုအမျိုးသားတွေနဲ့တန်းတူကမ္ဘာလုပ်ငန်းခွင်မှာနေရာရလာတဲ့အထိအပြောင်းလဲတွေဖော်ဆောင်ဖို့တိုက်တွန်းထားပါတယ်ဒီဆောင်ပုဒ်နဲ့အညီမြန်မာနိုင်ငံမှာလည်းအမျိုးသမီးတွေရဲ့စီးပွားရေးစွမ်းဆောင်ရည်တွေတိုးတက်မြင့်မားလာအောင်ကြိုးပမ်းကြဖို့နဲ့ဒီလိုကြိုးပမ်းကြတဲ့နေရာမှာစိတ်ဓာတ်တွေကိုအထူးကပြင်ဆင်သွားဖို့အရေးကြီးတဲ့ဆိုတော့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ကတိုက်တွန်းခဲ့တဲ့အကြောင်းပေါ်ထူးနေကနေပြီးတော့မှကျင်းပတဲ့နိုင်ငံတကာအမျိုးသမီးများနေ့အခမ်းအနားကိုတက်ရောက်ခဲ့တဲ့ညီမချင်းမြန်မာအဖွဲ့ညွှန်ကြားရေးမှူးဦးအောင်မျိုးမင်းကပြောပါတယ်
ဒီနှစ်ကတော့သူ့အနေနဲ့အမျိုးသမီးစတီရဲ့စီးပွားရေးစွမ်းဆောင်မှုကိစ္စမှာအဲ့ဒါကိုအဓိကထားပြောသွားပါတယ်အမျိုးသမီးတွေစွမ်းဆောင်မှုမြင့်တင်လာတဲ့အတိုင်းပြည်ရဲ့တိုးတက်မှုရှိလာမယ်တစ်ချိန်တည်းမှာငြိမ်းချမ်းရေးအတွက်လည်းအထောက်အကူဖြစ်မယ်ဆိုတဲ့အကြောင်းအရာတွေသူပြောသွားတယ်ဒီစီးပွားရေးစွမ်းဆောင်မှုလုပ်ပြီးတော့လူမှုရေးကိစ္စတွေလှုပ်ဆောင်မယ်ဆိုလို့ရှိရင်အတတ်နဲ့ပြပူးပေါင်းပြီးလှုပ်ဆောင်လို့ရှိရင်ဒါကတိုင်းပြည်ရဲ့အကျိုးရှိရဲ့ဆိုတဲ့အချက်နောက်တစ်ခုကတော့အဓိကဒါတွေကအကြောင်းနဲ့ပို့လို့လူမျိုးပြောင်းလဲမှုရှိတယ်ပြောင်းလဲမှုအဓိကစိတ်ဓာတ်ကြီးဖြစ်တယ်အဲ့တော့စိတ်ဓာတ်ကြီးကအမျိုးသမီးတွေကိုလည်းပြောင်းလို့အဲ့လိုအမျိုးသားတွေဘက်ကလည်းပြောင်းလဲဖို့လိုအပ်တယ်အမျိုးသမီးတွေပါဝင်မှုကိုပူဇော်ပေးပြီးမယ်အမျိုးသားတွေရဲ့ပါဝင်မှုကိုလည်းရှော့မချစေခြင်းမျိုးဆိုတဲ့စကားကိုတော့သူရှင်းပြသွားတာဖြစ်ပါတယ
်ဒီနေ့နိုင်ငံတကာအမျိုးသမီးများနေ့ဆောင်ပုံးနဲ့အညီဟိမန့်ချက်ပြည့်မီအောင်မြန်မာနိုင်ငံအနေနဲ့လိုက်ပါဆောင်ရွက်ဖို့ကတော့အများကြီးစူးစမ်းရအောင်မှာဖြစ်တယ်လို့အမျိုးသမီးရေးလှူရှားမှုအဖွဲ့တစ်ခုဖြစ်တဲ့ Triangle Women အဖွဲ့ကမှတ်ခင်လေးကပြောပါတယ်
ဒီမှန်ချက်ပြည့်မြင်ဖို့ကတော့ကျမတို့ကလုပ်ဖို့ကတော့တော်တော်လေးကိုမှစူးစမ်းမယ်အနေထားလို့မြင်တယ်။ဘာလို့လဲဆိုတော့ကျမတို့ကလူတွေကညံ့လို့လားဆိုတော့မဟုတ်ပါဘူး။ကျမတို့ဒီလူတွေစူးစမ်းခွင့်အရေးချင်းကိုပြန်ခွင့်နောက်ပြီးတော့လုတ်ကင်နိုင်မဲ့ဥပဒေမူဝါဒဒါတွေကကျမတို့မှာအစင်စင်ရှိမနေဘူးနိ။စင်စင်ရှိမနေတဲ့အခါကျတော့ဒါတွေပါအစအဆုံးအကုန်လုံးလုပ်ရမှာဖြစ်တဲ့အတွက်ဒီ73နှစ်အတွင်းမှာမျိုးသမီးတွေအတွက်စီးပွားရေးပိုင်းကမဖြိုးတိုးတက်မှုဆိုတဲ့ဟာကတော်တော်လေးတော့ပါတယ်ခက်ခက်ခဲခဲဖြစ်အောင်မယ်လို့ထင်တယ်ဒါပေမဲ့အခုမျှော်လင့်ချက်ရှိတာကတော့လူကအဓိကပဲလေဇင်မာမဆိုလူကအဓိကပဲဖြစ်တဲ့အတွက်ကျမတို့မှာစူးစမ်းခြင်းနဲ့စိတ်အပြင်းထန်လေးလေးအဂျီဟာကိုရဖို့ပို့ပြီးတော့ဟိုဈေးဆက်လေးလေးနဲ့ဆန်လေးလေးလို့ပဲကျမတို့ယူဆပါတယ်
ဆိုရရဲ့ပူပေါင်းပါဝင်မှုနဲ့မျိုးသားမျိုးသမီးအားလုံးနဲ့တွဲပြီးအတူပြောင်းလဲခြင်းနဲ့စိတ်နဲ့အပြောင်းလဲကိုဖော်ဆောင်ရမှာဖြစ်ပြီးတော့ဒီလိုမှမဟုတ်ရင်တော့ရည်မှန်းချက်အတိုင်းပြောင်းလဲဖို့ဆိုတာမလွယ်ဘူးလို့ဦးအောင်မျိုးမင်းကပြောပါတယ
်စိတ်တော့မလွယ်ဘူးခင်ဗျကျတော့ဖြစ်လာနိုင်မယ်ဒါပေမဲ့ဘယ်လောက်ထိလုံနိုင်မလဲအစိုးရကဘယ်လောက်ထိပူပေါင်းမလဲလူတွေကဘယ်လိုကြောင်းကြမလဲကြောင်းတဲ့နေရာမှာအမျိုးသမီးတွေကိုယ်တိုင်ကလည်းစွာအမြင့်တင်မှုလိုအပ်တယ်လို့အမျိုးသားတွေဘက်ကလည်းဒီချက်တွေကိုနားလေလက်ခံသဘောပေါက်ပြီးတော့ဝိုင်းဝန်းကူညီဖို့အမျိုးသားတွေဘက်ကလည်းကြောင်းလဲဖို့လိုအပ်နေတော့ပါပဲ
ပေါ်ထူးနေကနေပြီးတော့မှချင်းပါတဲ့နိုင်ငံကအမျိုးသမီးများနေခန္ဓာကိုတော့လူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြည်လဲနေရာချထားရေးဝန်ကြီးဌာနကကြီးမှုချင်းပါခဲ့တာပါနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်တက်ရောက်မိန့်ခွန်းပြောခဲ့တယ်လို့လူကယ်ပြန်ဝင်ကြီးလည်းတက်ရောက်စကားပြောပါရယ်။လိမ်မဲဆိုင်ရာအကြမ်းဖက်မှုတွေအပါအဝင်အမျိုးသမီးတွေနဲ့ကလေးငယ်တွေအပေါ်အကြမ်းဖက်မှုတွေပပျောက်စေဖို့အတွက်ဥပဒေတွေပေါ်ပေါက်လာအောင်ဝင်ကြီးဌာနအနေနဲ့ဘာတွေလှုပ်ဆောင်နေလဲဆိုတာနဲ့အမျိုးသမီးတွေရဲ့ဘဝမြင့်တင်နိုင်ဖို့အတွက်အမျိုးသားအဆင့်စီမံကိန်းတွေချမှတ်လှုပ်ဆောင်နေတာအပါအဝင်ဝင်ကြီးဌာနရဲ့အမျိုးသမီးရေးရာဆောင်ရွက်ချက်တွေကိုလူကယ်ပြန်ဝင်ကြီးကပြောသွားပါရယ်။အင်းဝင်အကြံဖတ်မှုလိမ်မိုင်းဆိုင်ရာစော်ကားမှုခွဲခြားဆက်ဆံမှုတွေအပါအဝင်မြို့သမီးတွေအပေါ်အကြံဖတ်မှုတွေပပျောက်စေရအတွက်အသိပညာပေးဆွေးနွေးပွဲတွေစာအုပ်မိတ်ဆက်အခမ်းအနားတွေကိုလည်းမနေ့ကကျင်းပခဲ့ကြပါရဲ့ရှင
် VOA မြန်မာပိုင်းအတန်လွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့၈နာရီကနေ၉နာရီအထိတစ်ချိန်၊နေ့လယ်၁၂နာရီကနေနေ့ခင်း၁နာရီအထိတစ်ချိန်ဖြစ်ပါတယ်။ ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွှင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာနံနက်ခင်းပါခင်ဗျာတော်ရရှင်တို့အခုနားဆင်နေရတာကတော့ BOA မြန်မာပိုင်းရဲ့ကြာသပတေးနေ့မနက်ခင်းဖက်ထုတ်လွှင့်ချက်တွေဖြစ်ပါတယ်လိုင်းနိုမီတာ32 40တို့အပြင်လိုင်းလိုက်မီတာ190ကနေတိုးချက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်အခုဒုတိယပိုင်းနိုင်ဝက်အစီအစဉ်မှာကမ္ဘာသတင်းမီဒီယာတွေဘောကမြန်မာနိုင်ငံအကြောင်းကောက်နှုတ်တင်ပြချက်အင်္ဂလိပ်စာသင်ခန်းစာသူယုံကြည်ရစတဲ့အပတ်စဉ်ကဏ္ဍတွေနဲ့အတူ
Oh I didn't say it's harmonious This is the problem
ဒါကတော့မြမကြီးတုံးသက်ချက်အစီအစဉ်ကိုတင်ဆက်တဲ့ခါမှာအပြည့်စုံကြားမှာပါအခုရင်ဆုံးတော့ကမ္ဘာသတင်းမီဒီယာတွေကမြန်မာနိုင်ငံအကြောင်းကောက်နှုတ်ချက်ကိုမူလအပေါ်မပြတ်ဦးကျော်စံသားကတင်ဆက်ပေးထားပါတယ်နားဆင်ပါခင်ဗျာ
ကုကံပြန်လည်သင်ပတ်ရေးကိုတရုတ်ဘာကြောင့်မရွေးချယ်တယ်လဲဆိုတဲ့ခေါင်းစဉ်နဲ့ Global Times သတင်းစာထဲမှာဒိန်ကန်ရေးသားထားတာကိုဥစွာတင်ပြလိုပါတယ်မြန်မာနိုင်ငံမြောက်ပိုင်းမှာတိုက်ပွဲတွေဖြစ်လာပြီးကုကံကိစ္စဟာအထူးဆိုရင်ရာဖြစ်နေပါတယ်ဒီပြဿနာကိုနားလည်ဖို့အတွက်တရုတ်ပြည်သူ့သမ္မတနိုင်ငံရဲ့ပထမမျိုးဆက်ခေါင်းဆောင်တွေဘယ်လိုလုပ်ခဲ့လဲဆိုတာကြည့်ဖို့လိုပါတယ်။1985မှာမြန်မာနိုင်ငံကိုဗြိတိသျှသိမ်းတော့ကိုကန်းဟာတရုတ်လက်အောက်ခံမှာဗြိတိသျှတွေကတရုတ်ဆိုရစီကအထမသိမ်းယူသွားခဲ့တာပါ။ဒီကနေ့အထိအဲ့ဒီမှာနေထိုင်ရသူတွေဟာတရုတ်ပြည်သူအများစုလိုပဲဟန်တရုတ်လူမျိုးတွေဖြစ်ပါတယ်။မြန်မာနိုင်ငံတည်းကကိုပိုင်အုပ်ချုပ်ရေးဒေသဖြစ်နေပါပြီ။1950ပြည့်မှာတရုတ်မြန်မာနယ်စပ်ညှိနှိုင်းတဲ့အခါကိုကန်းဟာအငင်းပွားစရာဖြစ်လာပြီးတရုတ်ကအဓိကလိုက်လျောမှုတရက်အနေနဲ့ကိုကန်းကိုမြန်မာဘက်ပြေးလိုက်ပါတယ်ဒီလိုပြေးလိုက်ရတာဟာတရုတ်နိုင်ငံအတွက်ကြီးမားတဲ့ဆွန့်ရှုံမှုတရဖြစ်တယ်လို့တရုတ်လူမျိုးအများအပြားဒီကနေ့အထိယူဆနေကြဆဲပါခရိုင်းမီးယားကိုရုရှားသိမ်းတယ်လို့ကိုကန်းကိုပြန်လည်သိမ်းဖို့တောင်းဆိုနေကြတာလည်းရှိပါတယ်ကိုကန်းလက်နက်ကင်သဘုံတချို့ကလည်းဒီလိုသဘောထားမျိုးရှိကြပါတယ်မြန်မာစစ်တပ်ကိုအတိုင်းတိုက်ဖို့တရုတ်စစ်တပ်အကူအညီကိုတောင်းခံနေကြပါတယ်1950ပြည့်မှာတရုတ်ဟာအမေရိကန်ပြည်ထောင်စုရဲ့တားဆီးပိတ်ပင်မှုခံနေရခြင်းဖြစ်ပါတယ်အဲ့ဒီအချိန်မှာမြန်မာဟာအမေရိကန်နဲ့စီးရဲသဘောတူညီစာချုပ်ချုပ်ဆိုပြီးအမေရိကန်စီကစစ်ဘက်အကူအညီတွေရယူနေပါတယ်။ KMT တရုတ်ဖြူတက်အကျွင်းအကြံတွေမြန်မာပြည်မြောက်ပိုင်းကနေခုခံဖို့ကြိုးစားခြင်း။အိန္ဒိယကလည်းတရုတ်နဲ့ရင်ဆိုင်ဖို့မြန်မာကိုဇက်တိုက်လှုံ့ဆော်နေတာပါ။တရုတ်မြန်မာနယ်စပ်ပြဿနာပြည်လည်မှုကြောင့်ဒေသတွင်းတင်းမာမှုရောပါသွားသလို KMT တရုတ်ဖြူအကျွင်းအကြံနှိမ်နင်းတဲ့ကိစ္စလည်းအထောက်အကူဖြစ်စေခဲ့ပါတယ်။တရုတ်အိန္ဒိယစစ်ပွဲအတွက်လည်းအဓိကလိုအပ်နေတဲ့ထောက်ခံမှုကိုရရှိခဲ့ပါတယ်။မြန်မာနဲ့နေဆက်ပြဿနာကိုဆွေးနွေးညှိနှိုင်းဖြေရှင်းနိုင်တဲ့အတွက်ကြံအင်းကြီးချင်းနိုင်ငံတွေနဲ့အလားတူနေဆက်ပြဿနာကိုဖြေရှင်းဖို့တရုတ်နိုင်ငံအတွက်အစဉ်လာကောင်းတရားလည်းဖြစ်စေခဲ့ပါတယ်။ထူစင်ကတရုတ်ဝန်ကြီးချုပ်ချူရင်လိုင်းကတရုတ်မြန်မာပြဿနာပြည်လည်တဲ့အတွက်တရုတ်အပေါ်ပြည်ပဖိအားရောပါသွားစေနိုင်မယ်လို့ပြောခဲ့ပါတယ်။ညီညာစွာအတူရှင်တွဲနေထိုင်ရေးအောင်မြင်ပြီးတရုတ်ပြည်ကိုပြည်ပကျူးကျော်မှုဝန်ရံပိတ်ဆို့မှုတွေကိုဖယ်ရှားနိုင်လိမ့်မယ်လို့ဆိုခဲ့ပါတယ်။ဒါပေမဲ့ထိုချင်းကဖြစ်နေတဲ့နိုင်ငံတကာအခင်းအကျင်းကြောင့်ဒီမျှော်လင့်ချက်တွေမအောင်မြင်ခဲ့ပါဘူးတရုတ်ဟာအစ်တောင်အရှာနဲ့တောင်အရှာဒေသမှာကွန်မြူနစ်လှုပ်ရှားမှုကိုတိုက်ရိုက်ရောစော်ဝိုက်တဲ့နည်းနဲ့ပါအပြစ်တင်ခဲ့ပါတယ်ဒါကြောင့်ကူကန်လွတ်မြောက်ရေးလက်နက်ကိုင်အင်အားစုတွေလည်းပေါ်ပေါက်လာခဲ့ပါတယ်1988မှာပြုပြင်ရေးနဲ့တကားဖွင့်ဝါဒစတင်ကျင်းပလာပြီးတဲ့နောက်ဒီလိုမိစားတစ်ဖက်ရင်ဖုတ်တစ်ဖက်မူဝါဒကိုတရုတ်ကပြန်ပြင်ခဲ့ပါတယ်ကောင်းဆောင်ကြီးဒင်းချောက်ပင်ဟာအစ်တောင်အရှာဒေသတွေခရီးထွက်ပြီးတဲ့နောက်ဒေသတွင်းကပင်လယ်ရခြားတရုတ်တွေတရုတ်ပြည်ဖွံ့ဖြိုးတိုးတက်ရေးအတွက်အများကြီးကူညီခဲ့ကြပါတယ်။အခုတရုတ်ပြည်ဟာကမ္ဘာပေါ်မှာဒုတိယစီးပွားရေးအင်အားအကြီးဆုံးဖြစ်ပြီးနေဆက်ဒေသနဲ့တကွာအလုံးဖွံ့ဖြိုးတိုးတက်ရေးအတွက်စီးပွားရေးဇုံဖော်ဆောင်နိုင်တဲ့အခွင့်အလမ်းတွေလည်းပေါ်ပေါက်နေပါတယ်။တရုတ်ဟာရုရှားမဟုတ်ပါဘူး။ရုရှားကိုလည်းနမူနာယူမှာမဟုတ်ပါဘူး။ကိုကန်းဟာမြန်မာနိုင်ငံရဲ့အစိပ်ပိုင်းတစ်ခုသာဖြစ်ပါတယ်။ကိုကန်းမှာဖြစ်နေမှုတွေဟာမြန်မာနိုင်ငံရဲ့စီရင်ပိုင်ခွင့်နဲ့သက်ဆိုင်ပါတယ်။ဒေသခံတွေဘဝနေရေးအဆင်ပြေတိုးတက်နေသရွေ့တရုတ်မြန်မာနှစ်နိုင်ငံနယ်စပ်ဖွံ့ဖြိုးရေးကိုအထောက်ပံ့ဖြစ်စေမှာပါ။ကိုကန်းကိုတရုတ်ကသိမ်းလို့ကိုကန်းပြဿနာပြည်လည်သွားမှာမဟုတ်ပါဘူး။တခြားအင်းကြီးနိုင်ငံတွေစီကပါကူးဆက်သွားနိုင်ပါတယ်။ကိုကန်းလူမှုလုံခြုံရေးကိုတရုတ်ကတော့လျှို့လျူစုမထားပါဘူး။အခြေအနေတည်ငြိမ်အောင်စန်တမန်နီနိုင်ငံရေးနည်းနဲ့အစွမ်းကုန်ကြိုးစားသွားမှာပါ။တရုတ်ရဲ့အထောက်အဆုံအထောက်ပံ့ကတော့အေးအေးချမ်းချမ်းနဲ့တိုးတက်ဖွံ့ဖြိုးရေးကိုဥတည်ဆောင်ရွက်ဖို့ပဲဖြစ်တယ်လို့ရေးသားထားပါတယ်ခင်ဗျာ။ကိုကန်းပြည်ပခန့်နောက်ွယ်ကအကွဲနေသောညီငယ်ဖြစ်စဉ်ဆိုတဲ့ခေါင်းစဉ်နဲ့ဒီ era ဒီမှာလဝဲဝမ်းရေးသားထားတာကိုလည်းထုတ်နှုတ်တင်ပြလိုပါတယ်။ဒီလအစောပိုင်းပြုလုပ်ခဲ့တဲ့ UNFC ခေါ်ညညသောတိုင်းရင်းသား Federal Council ရဲ့ကုလနဲ့အစိုးရညဉ့်ဉန်းရေးကုလတို့တွေ့ဆုံပွဲမှာဒေါင်ဆန်းစုကြည်ကကုကန်တပ်ဖွဲ့ AA ရခိုင်တပ်ဖွဲ့ TNLA တို့ကို 21 ရာစုပင်လယ်တက်ခွင့်ပြုမယ်လို့ဆိုခဲ့ပါတယ်။ဒါပေမဲ့ဗိုလ်ချုပ်ကြီးမြထွန်းဦးကတော့ဒီသုံးဘွဲ့ကိုငင်းညာရေးဖြစ်စဉ်နဲ့ပါဝင်ခွင့်မပေးဘူးလို့ February 28ရက်နေ့သတင်းစာရှင်းလင်းပွဲမှာပြောကြားထားတာပါ။ဒီလိုပါဝင်ခွင့်မပြုဘူးဆိုပြီးမြန်မာဘက်ကတပ်ဖွဲ့တွေအများအပြားချထားလာလို့တနင်္လာနေ့ကလောက်ကင်ကိုဝင်တိုက်ရတယ်လို့ကုကန်တပ်ဖွဲ့ကဆိုပါတယ်။ UWSC ဝတ်တပ်ဖွဲ့ကလည်းတိုင်းရင်းသားလက်နက်ကိုင်တွေ MCA ခေါ်ပြည်လုံးကျွတ်ပြစ်ခတ်ရဆဲရေးစာချုပ်ကိုပြစ်ပယ်ကြဖို့တိုက်တွန်းခဲ့ပါတယ်။မြန်မာစစ်တပ်ကတိုင်းရင်းသားလက်နက်ကိုင်တွေလက်နက်စွန့်ဖို့ကြီးညာမှညီညာရေးဆွေးနွေးပွဲလက်ခံမယ်လို့ဆိုပါတယ်။တိုင်းရင်းသားတွေကတော့ဒါဟာစစ်တပ်ကြီးပြတ်တမှုမရှိတဲ့ MCA ကိုလက်မှတ်မထိုးထူအောင်တိုင်းရင်းသားတွေအပေါ်ထိုးစစ်ဆင်နေတယ်လို့ယူဆနေကြောင်းကြေညာထားပါတယ်ခင်ဗျာ
။ကမ္ဘာဒဏ္ဍာရီမီဒီယာတွေကမြန်မာနိုင်ငံအကြောင်းကောက်နှုတ်ချက်ကိုဥကြောစံသာတင်ပြပေးခဲ့တာပါ။အခုတော့အင်္ဂလိပ်စာသင်ခန်းစာကိုလေ့လာကြအောင်ပါ။မနေ့ကခင်တိုင်းနားဆင်နေကြအမေရိကန်ဣဒီယန်တုံးအင်္ဂလိပ်စာသင်ခန်းစာတွေကိုဒေါ်လှရတန်းကစီစဉ်တင်ဆက်ပေးနေတာဖြစ်ပါတယ်ခင်ဗျာ။
ဒီကနေ့မနေ့တင်ပြမယ် EDM အသုံးကတော့
Living Hand to Mouth
ဖြစ်ပါတယ်စာလုံးပေါင်းက LIVING Living က LIVE Live ဆိုတဲ့စကားလုံးကလာပြီးတော့အသက်ရှင်နေထိုင်တာကိုဆိုလိုတာဖြစ်ပါတယ်HAND hand ga le TO2 ga ma MOUTH mouth ga baza so lo sprite khun ye dai yai dibe ga lo bwa yat ti da lek ka ni baza so pi lo dibe ya ba de di thong sin the la da ga lo si bwa ye kat sai khe de 1920 khu ne mya ga patthama gaba sit twin ga lo su ba de lu lwe ga si bwa pye tait chat de lun la lo now တမင်းတားဘယ်တော့စားရမှမသိတဲ့အခြေအနေမျိုးကိုရောက်နေကြတဲ့ခက်ကဖြစ်ပါတယ်။လက်ထဲမှာစားစရာရောက်လာတာနဲ့ဗစက်သေးတန်းထရမယ်အခြေအနေမျိုးမျိုး hand to mouth လို့တင်စားပြောတာဖြစ်ပါတယ်။ကျမတို့မြန်မာမှာတော့တစ်နေ့လုံးမှတစ်နေ့စားရတဲ့စီးပွားရေးမချောင်လေတဲ့ဘဝကြက်တဲတဲ့ဘဝမျိုးကိုဆိုလိုတာဖြစ်ပါတယ်။ဒီအသုံးနဲ့ပတ်သက်လို့ George Gobi ရဲ့ဥပမာကိုနားဆင်ကြည့်ကြရအောင်
။ The Browns have 3 kids. The husband recently lost his job, so the family is now living hand to mouth.
Brown mi dasu ma khle thong yaw shi de. Khimon phit tu ga le ma cha ti mi ga be a lou pyou twa ke de. Da chaung tharo mi dasu ma chaung le bu jat de la de lu thi be ya ba de. U ma go naw ta khaw na sin chi cha ya aw.
The Browns have 3 kids. The husband recently lost his job, so the family is now living hand to mouth.
Tu ni lou ma ti ni sa ya de.ကြက်တဲလာတယ်မချောင်လေလှဘူးဆိုရင်ဘယ်လိုပြောမလဲ
living hand to mouth
တို့ပြောလို့ရပါတယ်အဲ့ဒါကတော့ဒီကနေ့မနေ့တင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ
်ဒေါ်လာလာတန်းစီစဉ်တင်ဆက်ပေးနေတဲ့ American idiom တုံးအင်္ဂလိပ်စာသင်ခန်းစာကိုနားဆင်ကြရတာဖြစ်ပါတယ်အခုတော့အပတ်စဉ်မြန်မာရေးသုံးသက်ချက်ကိုတင်ဆက်ပေးပါတော့မယ်မြန်မာနိုင်ငံမှာ NLD အစိုးရနဲ့စစ်တပ်ကြားဆက်ဆံရေးခဏခဏဖြစ်နေတဲ့အတွက်ဒေါ်အောင်ဆန်းစုကြည်ဖို့တတိထားပြီးတော့ရှောက်လှမ်းနေရပါတယ်ဆိုပြီးတော့မြမကြီးကျွမ်းကျင်သူပမောက္ခဒေါက်တာဒေးဗစ်စတိုင်ဘတ်ကတုံ့သက်ပါတယ်အဲ့ဒါဆိုရင်မြမစစ်တပ်ဟာဒီမိုကရေစီပေါ်ဆောင်ရေးမှာအဟန့်အတားဖြစ်နေပါသလားဦးကျော်စံတာကပမောက္ခဒေါက်တာစတိုင်ဘတ်နဲ့တွေ့ဆုံဆွေးနွေးတင်ပြထားတာကိုအခုဒီဘက်နားဆင်နိုင်ကြပါပြီခင်ဗျာ
ပရိုဖက်ဆာစတိုင်ဘတ်မြန်မာနိုင်ငံဒီမိုကရေစီပေါ်ဆောင်ရေးအတွက်စစ်တပ်ဟာအမှန်တကယ်ပူပေါင်းဆောင်ရွက်နေတယ်လို့ထင်ပါသလားခင်ဗျာ
Democratization is a very loaded word. The military never agreed to democratization. They agreed to discipline.
ဒီမိုကရေစီပေါ်ဆောင်ရေးဆိုတာအင်မတန်ရှုပ်ထွေးတဲ့စကားလုံးပါစစ်တပ်ဟာဒီမိုကရေစီပေါ်ဆောင်ရေးကိုဘယ်တော့မှသဘောမတူပါဘူးဒီမိုကရေစီပေါ့မြော့အောင်မြင်ရေးကိုစီးကန်းနဲ့ထိန်းချုပ်ဖို့လိုလားပါတယ်ဒါကထူးခြားပါတယ်တနည်းပြောရရင်ပြုပြင်ထားတဲ့ဒီမိုကရေစီပုံစံမျိုးပါလူအများကိုကိုစားပြုတဲ့စနစ်ပါသိကောင်းပါတယ်အလုတ်ဖြစ်နေတယ်ဒါပေမဲ့ပြည်စုံတဲ့ဒီမိုကရေစီမဟုတ်ပါဘူးစစ်တပ်ကအရေးကြီးတဲ့ဝန်ကြီးဌာနတွေနဲ့အောက်ခြေအုပ်ချုပ်ရေးကိုချုပ်ကန့်ထားလို့ဖြစ်ပါတယ်ဆိုတော့အရသားတစ်ပိုင်းစစ်တပိုင်းအုပ်ချုပ်ရေးဖြစ်နေပါတယ
်ဒါကိုကောင်းတယ်ဆိုတော့ဒီမိုကရေစီနဲ့စစ်တပ်ဆိုတာကပြတ်တလန်တန်တလန်ပါခင်ဗျအဲ့တော့ဒီဆက်ညီမန်တစ်ခုကိုသဟာဇာတ်ဖြစ်အောင်ပေါင်းစပ်နိုင်ပါမလား
Oh I didn't say it's harmonious This is the problem. I mean, there are a certain degree of tension between the civilians and the military.
The Hazana pit de lu jono ma su lu ba u. Da ha pyatana ba. Ta phet ne ta phet ja ma tin ma mu a to a tin shi ba de. Da ga tin sha ba de. ဒေါ်ဆန်းစုကြည်ဟာဒီနေရာမှာအတင်းဆောင်မဖြစ်ရအောင်အထူးသတိထားရှောင်လန်းနေရပါတယ်။ပွင့်လင်းသောလူအဖွဲ့အစည်းဖြစ်စေခြင်းနဲ့စန္ဒနဲ့စစ်တပ်နဲ့ပြည်လည်မှုရရှိရေးကြားမှာထိမ့်သိမ့်သိမ့်သိမ့်လုံနေပါတယ်
။ဒါပေမဲ့သူဟာစစ်တပ်ရဲ့လှုပ်ရက်ကိုမဝေဖန်ဘူးဆိုပြီးတော့ဒါအဓိကအဖြစ်အထူးသဖြင့်နိုင်ငံတကာသုံးသပ်သူတွေကပါဝေဖန်နေရတာဖြစ်ပါတယ်ခင်ဗျာ
။ That's just part of the problem that there is this she's got to balance it because she wants her administration to do something for the society as a whole.
အဲ့ဒါကပြဿနာပါပဲ။သူကလူအဖွဲ့အစည်းတစ်ခုလုံးအတွက်တတ်နိုင်သလောက်ကောင်းအောင်လုပ်ပေးခြင်းနဲ့ဒီမိုကရေစီလဲရှေ့ဆက်တိုးစေခြင်းနဲ့ဒါပေမဲ့သူကစစ်တပ်ကိုတိတ်ဝေဖန်နေရင်ဘာမှလုပ်နိုင်တော့မှာမဟုတ်ပါဘူး။စစ်တပ်နဲ့ဆက်ဆံရေးကအစာကတည်းကခဏခဏပါ။သူ့ကိုယ်သူနိုင်ငံတော်ရဲ့အတိုင်ပင်ခံလုပ်လိုက်တာကိုစစ်တပ်ကတိတ်ကျေနပ်ခဲ့မှာမဟုတ်ပါဘူး
။နောက်တစ်ခုကနိုင်ငံတကာမီဒီယာတွေကဒေါအောင်ဆန်းစုကြည်ပေါ်ပြင်းပြင်းထန်ထန်ဝေဖန်ကြပါတယ်။မကြသေးမငါဆောင်းပါးတစ်ခုမှဆိုရင်ဒါဒေါအောင်ဆန်းစုကြည်ဟာသူသဖြင့်ဒီရိုဟင်ဂျာမွတ်စလင်တွေကိစ္စနဲ့ပတ်သက်ပြီးတော့မပြောတာဟာဇေယျဘောက်ကြောင်တယ်လို့တော့ရေးထားတာတွေ့ရပါတယ်ဆိုတော့ဒီမီဒီယာတွေပေါ်ဆရာကြီးဘယ်လိုမြင်တယ်လဲသူတို့ပြောတာဟာဗမ်လိုက်တဲ့ပြောကြချက်သူတို့မှတော့လော်ဘီလုပ်နေကြတာဘယ်လိုသုံးသပ်လို့ပါလဲ
There's a great deal of international concern for the Rohingya period this is very well known and there are a lot of myths on both sides but
ရိုဟင်ဂျာတွေအတွက်နိုင်ငံတကာကအထူးစိုးရိမ်ကြပါတယ်။ဒါကသိထင်ရှားပါတယ်။ရိုဟင်ဂျာရေးမှာတကယ်လက်တွေ့မကြပဲပြောနေတာနှစ်ဖက်စလုံးမှာရှိပါတယ်။ဒါပေမဲ့ရိုဟင်ဂျာတွေဟာအရှိအာရှမှာအကြီးမားဆုံးအခက်ခဲကြုံနေရတဲ့သူတွေပါ။ကမ္ဘာကသူတို့အပေါ်စာနာမှုတွေအများကြီးရှိပါတယ်။ဒီနေရာမှာဒေါအောင်ဆန်းစုကြည်ကစစ်တပ်ရဲ့လှုပ်ရက်ကိုမဝေဖန်ပါဘူး။အကြမ်းဖက်မှုကိုမလိုလားဘူးစန့်ကျင်တယ်လို့ပဲပြောပါတယ်။ဒါဟုနိုင်ငံတကာအတိုင်းဝိုင်းကမကျေနပ်ပါဘူး။နိုင်ငံတကာကဓာတ်ထက်အများကြီးပိုပြီးမျောလင့်နေကြတာပါပြည်တွင်းကလည်းအများကြီးမျောလင့်ထားပါတယ်ဒေါ်ဆန်းစုကြည်အဖို့ကြီးမားတဲ့ဘေးကျန်းနှံကျက်အခြေအနေပ
ါဆိုတော့ဒီကိစ္စမှာရှေ့အလားလာဘယ်လိုမြင်ပါလဲ
Well the question will be whether the military really wants is willing to work on a peace process the minority
မီးစရာကစစ်တပ်ဟာတိုင်းရင်းသားတွေနဲ့ငြိမ်းချမ်းရေးဖော်ဆောင်ရေးကို2020မတိုင်ခင်ထိထိရောက်လှုပ်ချင်ရဲ့လားဆိုတဲ့ကိစ္စပါ2020ရွေးကောက်ပွဲအထိဒီတိုင်းပဲမျောထားကျင်သလားအဲ့ဒီအခါမှာဒေါအောင်ဆန်းစုကြည်ကအသက်ရွယ်ကြောင့်ဆက်ပြီးရှင်ပြိုင်ဂျင်မရှင်ပြိုင်မယ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကဒီနေရာကိုစိတ်ဝင်စားတဲ့အရေးအယောင်တွေတွေ့နေရပါတယ်စံခိုင်ဖုံပြိုးကြီးကသူ့ကိုရွေးလာမလားမသိနိုင်ပါဘူးဒါကကျွန်တော်ခံမှန်းချက်ပ
ါပြီးခဲ့တဲ့ February လ29ရက်နေ့တုန်းကစစ်အရာရှိရင်းနဲ့တည်ဆုံတဲ့နေရာမှာဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကရွေးချယ်ခံအစိုးရဟာသူ့ပါတီမူဝါဒရည်မှန်းချက်အတိုင်းအကောင့်ထဲဖော်နေတယ်ဒါမှအောင်မြင်ပြည်သူကကြိုက်မှာမဟုတ်ဘူးဒီမိုကရေစီဟာထင်လောက်ရှိအောင်မတူဘူးဖြစ်နေတယ်သူတို့စစ်တပ်ကတော့လုံခြုံရေးသာမကဘူးဒါစစ်တော်သယံဇာတခိုးထုတ်တာကအစအကုန်လုံးကိုတောင်းယူထိန်းသိမ်းထားတယ်လို့ပြောတော့ပါတယ်ဒါကိုတချို့ကသူဒီဒီမိုကရေစီအင်အားစုကိုပုတ်ခတ်ပြီးတော့စစ်တပ်ကိုသာလျှင်ရှေ့တန်းတင်ပြောနေတယ်ဆိုပြီးသုံးသပ်ကြပါတယ်ဘယ်လိုသဘောပါလဲ
Well I think that is an oversimplification I mean the military is let's say defending the country whatever although
ဒါရောဗျာနည်းနည်းခြေကားရရောက်ပါလေစစ်တပ်ဆိုတာတိုင်းပြည်ကိုကာကွယ်ရမှာပါပဲပြည်တွင်းရံပဲရှိပါတယ်အခုပြည်ပအန်ဒီရဲ့တစုံတရာရှိတယ်လို့ကျွန်တော်မမြင်ပါဘူးဘယ်နိုင်ငံမှာပဲဖြစ်ဖြစ်စစ်တပ်ဆိုတာတိုင်းပြည်အန်ဒီရဲ့ကိုကာကွယ်ရစမြဲပါမဆန်းပါဘူး NLD ကသူ့မူဝါဒအတိုင်းလုပ်နေတယ်ဆိုတာလဲကျွန်တော်မထင်ပါဘူး NLD မှာ ideology လို့ခေါ်တဲ့မူဝါဒသဘောတရားရဲ့လို့ရှိတယ်မထင်ပါဘူးမြင်ရတာကတော့ခေါင်းဆောင်မှုကအရေးကြီးတာတွေကိုထိပ်ပိုင်းကအတင်းဆုံးဖြတ်ပြီးအောက်ခြေမှာတိတ်အေးချင်းမပြည့်တဲ့အပိုင်းကလက်တွေ့အကောင့်ထဲပုံနေရပါတယ်ဒါဟာအဓိကပြဿနာလို့ထင်ပါတယ်အုတ်ချုပ်ရေးပြဿနာပါခေါင်းဆောင်မှုပုံစံဟာအထက်အောက် top down ပုံစံဖြစ်နေပါတယ်သိမထိရောက်ပါဘူးစစ်တပ်ကပြောသလို NLD ဟာသူ့မူဝါဒအတိုင်းတကယ်လုပ်မယ်ဆိုရင်နောက်ဆက်ခံမဲ့လူငယ်တွေကိုဒေါအောင်ဆန်းစုကြည်ကစနစ်တကျပြိုးထောင်ပေးဖို့လိုအပ်ပါတယ်ဒါပေမဲ့ဒီအုတ်ချုပ်ရေးထိရောက်အောင်မြင်မှုမရှိဘူးဆိုတဲ့ကိစ္စမှာတော့စစ်တပ်လည်းတောင်းဝန်မကင်းပါဘူးအရေးကြီးတဲ့ဝန်ကြီးဌာနတွေအောက်ခြေအထိအုပ်ချုပ်ရေးတွေကိုစစ်တပ်ကထိန်းချုပ်ထားတာပါဒီဘက်မှာတိုးတက်မှုရှိအောင်သူတို့ကလုပ်ရမှာပါသူတို့မှတောင်းဝန်ရှိပါတယ
်ဒီညမှာဒေါအောင်ဆန်းစုကြည်တို့ဘက်ကတော့မျိုးဆက်သစ်ခေါင်းဆောင်တွေကိုပြုစုပြောထောင်တာမျိုးမရှိဘူးတစ်ဖက်မှာစစ်တပ်ကတော့အစဉ်အဆက်ခေါင်းဆောင်မှုတွေအစဉ်အဆက်စနစ်တရားလုပ်ထားတယ်ဆိုတော့ဒီတိုင်းသာဆက်သွားရင်ဒီနိုင်ငံရေးအလားအလာဟာဒီမိုကရေစီရေးတဲ့စစ်တပ်ဘက်ကပို့ပြီးတော့လွှမ်းမိုးလာနိုင်တဲ့အခြေအနေဖြစ်လာနိုင်ပါလားခင်ဗျာ
No I don't think it's going towards militarization I think that what you've seen now starting in 2011 but really
စစ်တပ်ကပိုကြီးစိုးလာမယ်လို့တော့ကျွန်တော်မထင်ပါဘူး။ပြန်ကြည့်မယ်ဆိုရင်2017တုန်းကတည်းက2015မှာရှေ့တိုးလာတာတွေ့ရပါလိမ့်မယ်။လူအဖွဲ့အစည်းဟာပုံမပွင့်လင်းလာတဲ့စစ်တပ်ရဲ့ထိန်းချုပ်မှုမပါဘဲတိုးတက်ထွန်းကားလာတဲ့လူတွေအဖွဲ့အစည်းတွေတွေ့လာရပါတယ်။ဒါပေမဲ့ကန့်သတ်ချက်တွေတော့ရှိနေသေးပါ။ဥပမာတိုင်းရင်းသားတွေခရီးယန်တွေမွတ်စလင်တွေစစ်တပ်မှာဘူမူးကြီးအထက်အဆင့်ထိရောက်တာမတွေ့ရသေးပါဘူး။ဒါပေမဲ့စီးပွားရေးပညာရေးNGO နိုင်ငံရေးစတဲ့ဘက်တွေမှာပုံမပွင့်လင်းလာပါတယ်ဒီဘက်မှာမျိုးဆက်သစ်တွေထိထိရောက်ဖြစ်လာခြင်းစစ်တပ်နဲ့ဆက်ဆံရေးလည်းအသွင်ပြောင်းလာပါလိမ့်မယ်အင်ဒိုနီးရှားမှာလည်းဒီလိုပဲဖြစ်ခဲ့တာပါလူအဖွဲ့အစည်းတရက်ကိုညာတွင်းချင်းပြောင်းလဲလို့မရပါဘူးအချိန်ယူရပါတယ
်ဒီညာရခိုင်ပြည်နယ်အခြေအနေနဲ့ပတ်သက်ပြီးနည်းနည်းပြန်တောက်ချင်ပါတယ်ဒီရိုဟင်ဂျာမွတ်စလင်ပြဿနာကြောင့်မြန်မာနိုင်ငံရဲ့ပုံရိပ်ဟာနိုင်ငံတကာမှာဘလောက်ထိဆိုးဆိုးရွားရွားဖြစ်လာနိုင်တယ်လို့ထင်မိပါတယ်
Yes, I think it will. It is not a problem that will cause internal instability. In other words, it doesn't threaten the state.
ထိကိုက်စေမယ်လို့ထင်ပါတယ်။ဒီပြဿနာဟာပြည်တွင်းတည်ငြိမ်မှုကိုတော့မထိကိုက်စေနိုင်ပါဘူး။နိုင်ငံတော်ကိုချင်းချောင်းနိုင်တဲ့အခြေအနေတော့မဟုတ်ပါဘူး။ဒါပေမဲ့နိုင်ငံတော်ရဲ့ပုံရိပ်ကိုထိကိုက်စေပါတယ
်။နိုင်ငံတကာအထောက်ပံ့ကိုကောပဲလား
။ International reputation of the state, I mean. In other words, as long as the government does not try and deal positively with the Rohingya
နိုင်ငံတကာပုံရိပ်ဂုဏ်သတင်းကိုဆွလို့တာပါတနည်းပြောရရင်အစိုးရအနေနဲ့ဒီပြဿနာကိုအပြုသဘောနဲ့မဆောင်နိုင်ရင်ထိခိုက်နိုင်ပါတယ်စာနာစိတ်နဲ့နိုင်ငံတကာကကူညီတာဟာရိုဟင်ဂျာတွေကိုသာမကဗုဒ္ဓဘာသာဝင်ရခိုင်တွေအတွက်လည်းထိရောက်မှုရှိစေပါတယ်စစ်တပ်ကဒါကိုဖြေရှင်းဖို့ကြိုးစားပါတယ်ရိုဟင်ဂျာတွေကိုဖယ်ထုတ်ပြီးဖြေရှင်းလို့မရပါဘူးဒါဟာမြန်မာလူပေါင်းရဲ့အစိတ်အသင့်နေတဲ့ပြဿနာပါကဘာတဝမ်းဖိနှိပ်ခံတွေကိုစာနာစိတ်ရှိသူတွေအတွက်စိတ်ပျက်စရာဖြစ်နေပါတယ
်တကယ်တော့ Professor Steinberg ခင်ဗျာဒီကိစ္စမှာပြည်သူအများစုကလည်းနိုင်ငံတကာနဲ့အမြင်မတူကြဘူးခင်ဗျာအဲ့တော့ Dr. Aung San Suu Kyi အနေနဲ့နိုင်ငံတကာအကြိုက်လိုက်ပြီးလှုပ်ဖို့ဆိုတာရောလက်တွေ့ကြပါရဲ့လား
Yeah it's very yeah it is very difficult that's the problem she has not complained as far as I know about the military actions that took place
မမရေဒါတိတ်ခက်ခဲပါတယ်သူရဲ့ပြဿနာကကျွန်တော်သိသလောက်စစ်တပ်ရဲ့လုပ်ရက်တွေကိုမွေးပါမအောင်ဝေဟင်ကရိုက်ထားတဲ့ပုံတွေအရစစ်တပ်ကအလွန်အကျွံလှုပ်ထားပုံရပါတယ်ဒါပေမဲ့စစ်တပ်နဲ့ဆက်ဆံရေးကအတင်းအဆောင်မခံနိုင်တော့သူကဘာမှမဝေဖန်နိုင်ဘူးဘေးကျန်နေကြပါပဲကျွန်တော်တော့ထွက်ပေါက်မမြင်ဘူးဒီအခြေအနေကိုပြောင်းလဲဖို့မလွယ်ပါဘူးဘိုးချုပ်မွေးမင်းအောင်လှိုင်ပြောသလိုစစ်တပ်ဟာပြည်တွင်းမှာတိတ်အရေးကြီးပါတယ်ဆိုတော့နောက်ဆုံးမှလည်းမဟုတ်ပါဘူး NLD ဟာမျောလင့်သလောက်တိတ်မလှုပ်ဆောင်နိုင်ဘူးလို့သူတို့ကမြင်ပါတယ်တစ်ဖက်မှာ NLD ကစစ်တပ်ကိုမယုံပါဘူးပူပေါင်းဆောင်ရွက်မှုကလည်းအထူးသတိထားနေရတဲ့အဆင့်လို့ထင်ပါတယ
်ဆိုရင်စစ်တပ်ဒီဒီမိုကရေစီဖော်ဆောင်ရတဲ့အဟံတာဖြစ်တယ်လို့ညှိနှိုင်းဆွဲလို့ရမလားခင်ဗျာ
No there are stumbling blocks of all kinds military control down to the local level through the administration is a stumbling block the type of management of the NLD and
မရပါဘူးဟန်တားတွေအဖက်ဖက်မှာရှိနေပါတယ်အုတ်ချုပ်ရီကိုအောက်ခြေတီစစ်တပ်ကထိန်းချုပ်ထားတာဟာအဟန်တားဖြစ်နေပါတယ်အစိုးရအဖွဲ့ရဲ့စီမံခန့်ခွဲမှုပုံစံကလည်းအဟန်တားတည့်ရပါပဲတိုင်းရင်းသားအင်အားစုတွေဖက်ဒရယ်ကိစ္စနဲ့ပတ်သက်ပြီးသဘောထားကွဲနေကြတာလေအဟန်တားဖြစ်နေပါတယ်စစ်တပ်ကိုကြီးပဲတစ်ဖက်သက်အပြစ်ပြောလို့တော့မရပါဘူးဘယ်ပေါင်းစုံကပူးပေါင်းဆောင်ရွက်မှုမရှိကြရင်တော့ပြဿနာပြေလည်နိုင်မယ်လို့တော့ကျွန်တော်မထင်ပါဘူးဗျာ
ဒါကတော့အပတ်စဉ်သတင်းတုံးသက်ချက်ကိုနားဆင်ကြရတာဖြစ်ပါတယ်ဥကျော်စံသာစီစဉ်တင်ဆက်ထားကြတာပါအခုတော့သူယုံကြည်ရာအပတ်စဉ်ခန်းနာကိုတင်ဆက်ပြပါတော့မယ်ဒေါ်ခိုင်ကြော့ကြော့စင်ရဲ့ယုံကြည်ရာကိုနားဆင်ကြရမှာပါမတ်မိုးဖြူကစီစဉ်တင်ဆက်ထားပါတယ်ခင်ဗျာ
အမျိုးကိုကြံ့ခိုင်းပြီးတုံ့ပြန်နိုင်သောစွမ်းရည်အင်္ဂလိပ်လိုဆိုရင်တော့ resiliency လို့ခေါ်တဲ့တတိဟာဘဝမှာအင်မတန်မှအရေးကြီးတယ်လို့ကျွန်မယုံကြည်ပါတယ်ဘဝမှာအောင်မြင်မှုတွေကိုတွေ့ရမယ်ကြာရှုံးမှုတွေကိုတွေ့ရမယ်ယာရုတက်တယ်ယာရုကျတယ်စီးပွားတက်တယ်စီးပွားကျတယ်ချစ်တော်သူနဲ့ရှင်ကွဲကွဲရတယ်ချစ်တော်သူနဲ့တေကွဲကွဲရတယ်ဆံမွေးပွဲကျတယ်ဆံမွေးပွဲအောင်တယ်ဒါတွေအကုန်လုံးဟာလောကရန်တရားတွေပါလောကရန်တရားတွေနဲ့ရင်ဆိုင်ရတဲ့အခါမှာဘလို့ပြန်လဲပြီးတုံ့ပြန်ကြမှာတော့ rubber ကွင်းလေးလိုနိုင်လွန်အင်ဂျင်သားလေးလိုဆွဲဆောင်လိုက်လို့လည်းမကျေသွားဘူး လုံးချပြီးခြေမွလိုက်လို့လဲမကျင်းသွားဘူးငကိုပုံမှန်အတိုင်းပြန်လဲပြီးယက်တိနိုင်တဲ့အင်အားယက်တိနိုင်တဲ့တတ္တိဟာဘဝရဲ့ယက်တိမှုအတွက်အင်မတန်မှအရေးကြီးပါတယ်ကျမတို့ရင်းနှီးပြီးသားဖြစ်တဲ့ဗီရာလန်ဆိုတဲ့သချင်းလေးတွေရလို့ပါပဲလှိုင်းတက်လို့ပဲဖြစ်ဖြစ်လှိုင်းကျလို့ပဲဖြစ်ဖြစ်မဗီရာလေးဟာမမြုပ်သွားပါဘူးဘဲအုပ်ကဝင်အကန်လို့ပဲဖြစ်ဖြစ်အုံးလက်ကဆောင်းလို့ပဲဖြစ်ဖြစ်တခြင်းရဲ့အဆုံးမှလို့ပါပဲရဲ့အကန့်ခံပြီးတော့မှဒီလောကရဏီကိုခန်းနေရပေမဲ့မဗေရာဟာပန်းပန်လျက်ပါပဲဒီလိုပန်းပန်လျက်ပါပဲဆိုရဲအနေထားရအောင်လောကကြီးမှာဘယ်လိုတုံ့ပြန်မလဲဘယ်လိုယက်တည်မလဲဒီလိုယက်တည်နိုင်တဲ့အင်အားယက်တည်နိုင်တဲ့တုံ့ပြန်နိုင်တဲ့စွမ်းရည်ဟာလူတိုင်းမှာမွေးရဲနဲ့ပါလာတာပါဥပမာလေးတစ်ခုကျွန်မပေးပြပါစီအဲကျမရင်းနေရတဲ့မိတ်ဆွေနှစ်ယောက်ထဲမှာနှစ်ယောက်စလုံးသူတို့ရဲ့ကလေးတွေကအကန့်အချောင်းမလှဆောင်နဲ့ပဲငငယ်ရွယ်နဲ့တိမ်ပါသွားပါတယ်ပထမမိတ်ဆွေကတော့ဒီတိမ်ပါသွားတဲ့ဥစ္စာကိုခံနိုင်ရည်မရှိပဲနဲ့မအိမ်နိုင်မစားနိုင်အဲကျမရေးလဲမကြည့်နိုင်ဖြစ်ပြီးတော့မှစေရစဝေဒနာတယ်လို့ဖြစ်ပြီးတော့မှအခုဆိုရင်လူမှလုံးလုံးဖြစ်နေပါပြီဒုတိယမိတ်ဆွေကတော့ဇီဝရဏလုတ်တဲ့အနေနဲ့အခမဲ့ဈေးကန်းနေမှာညနေပိုင်းမှာဈေးကန်းထိုင်ပေးတယ်မိဘမဲ့ကလေးဌာနတွေကိုသွားပြီးတော့မှအာရင်အားသလိုဈေးခုပေးတယ်ပညာမသင်နိုင်တဲ့ကလေးတွေတွေ့တယ်ဆိုရင်ပညာဒါနပေးတယ်စသည်ဖြင့်တူညီတဲ့အခြေအနေတစ်ခုကိုနှစ်ယောက်စလုံးရကြပေမယ့်ဒီအခြေအနေကိုတုံ့ပြန်မှုဘုံတုံ့ပြန်မှုခြင်းကမတူပါဘူးကျမကတော့ကြာရှုံးမှုရင်ဆိုင်ရတဲ့အခါမှာသင်ငယ်စေတဲ့အတွေ့တွေစိတ်အားရော့စေတဲ့အတွေ့တွေကိုဖျောက်ဖြစ်ပြီးတော့မှမိမိရည်မှန်းထားတဲ့ယုံကြည်ထားတဲ့ပန်းနိုင်ကိုပြန်ပြီးတော့မှတည်ဆောက်ပါတယ်တည်ဆောက်ထားတဲ့အတိုင်းလဲရှောက်နှမ်းနိုင်အောင်အမြဲတမ်းကြိုးစားပါတယ်တခါတလေဝင်လာတဲ့စိတ်ခံစားမှုတွေအငယ်စိတ်တွေကိုတော့ပြန်ပြီးတော့မှတွန်းလှန်နိုင်ရပါတယ်အောင်မြင်မှုနဲ့တွေ့တဲ့အခါမှာတော့တာယာမှုနောက်ကိုမလိုက်ဖဲနဲ့မိမိယုံကြည်ရဲ့ကျက်ပန်းနိုင်ကိုရောက်ပြီလားဆိုပြီးပြန်ဆန်းစစ်ပါတယ်မရောက်သေးရင်ဆက်လျှောက်လှမ်းမယ်။ရောက်ပြီဆိုရင်တော့ဒီရက်မြန်မာနဲ့ပန်းနိုင်တစ်ခုကိုထပ်ပြီးတော့မှတိဆောက်ပါရစေ။ဒီမှာနှစ်သက်တဲ့ဂျပန်စာရေးဆရာတယောက်ရဲ့စာသားလေးကိုလက်ဆောင်ပါပြရစေ။မှုန်တိုင်းကိုမကြောက်ပါနဲ့တဲ့။မှုန်တိုင်းကိုရင်ဆိုင်ပြီးတဲ့သူဟာမှုန်တိုင်းနဲ့ကထွက်လာတဲ့သူဟာမှုန်တိုင်းမထိုင်ငင်တော့သူနဲ့မတူတော့ပါဘူးတဲ့။မြန်မာနိုင်ငံသူနိုင်ငံသားအလုံးစိတ်တက်ရေးရမှကြံ့ခိုင်အောင်မြင်ကြပါစေ။ကျေးဇူးတင်ပါတယ
်။အပတ်စဉ်တင်ဆက်နေတဲ့သူယုံကြည်ရာကဏ္ဍအတွေ့ဘလို့အကြောင်းအရာမျိုးမှမဆိုကိုယုံကြည်ရာလေးတွေကိုပါဝင်ဆွေးနွေးပြဖို့ဖိတ်ခေါ်ပါရစေ။ email လိပ်စာ burmese@voanews.com burmese@voanews.com ကိုစာရေးပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုအကြောင်းကြားလိုက်ပါခင်ဗျာ။ကျွန်တော်ပြန်ဆက်သွယ်ပါမယ်။
ဒါကတော့မမိုးဖြူစီစဉ်တင်ဆက်တဲ့သူယုံကြည်ရာအပတ်စဉ်ကဏ္ဍကိုနားဆင်ကြရတာပဲဖြစ်ပါလိမ့်ခင်ဗျာ
။ American Soya ရဲ့သဘောထားအမြင်အားပေါ်ကိုတင်ပြပါရောင်းမယ်ခင်ဗျာ
။ American နိုင်ငံသားရေးဝန်ကြီး Rex Tillerson နဲ့အမိမြေလုံခြုံရေးဝန်ကြီး John Kelly တို့ဟာမကြာသေးခင်ကပဲ American Mexico နှစ်နိုင်ငံဆက်ဆံရေးဆွေးနွေးဖို့ Mexico ကိုသွားခဲ့ကြပါတယ်။ကျွန်တော်တို့နှစ်နိုင်ငံကြားမှာနှစ်ပေါင်းများစွာချစ်ကြည်ရင်းနှီးတဲ့ဆက်ဆံရေးရှိထားပြီးသားပါ။ရှေ့အနာဂတ်ဆက်ဆံရေးပိုပြီးတိုးတက်ကောင်းမွန်ဖို့နဲ့နှစ်နိုင်ငံကြားမှာစီးပွားရေးကောင်းမွန်ဖို့လုံခြုံရေးတိုးမြှင့်လာစေဖို့စတဲ့ဘုံအကျိုးစီးပွားတွေကိုအဓိကထားဆွေးနွေးကြဖို့တွားခဲ့တာပါလို့ဝန်ကြီးတေလာဆန်ကပြောပါတယ်။အင်အားတောင့်တင်းပြီးအချုပ်ချာအာဏာပိုင်ကြတဲ့နှစ်နိုင်ငံမှာမတူကွဲပြားမှုတွေဆိုတာရှိပါတယ်။ကျွန်တော်တို့ဟာတနိုင်ငံနဲ့တနိုင်ငံလေးစားမှုအပြင်နဲ့စိတ်ရှည်တည်ခံပြီးကျွန်တော်တို့ရဲ့စိုးရိမ်ပူပန်မှုတွေကိုခင်ခင်မင်မင်နဲ့ပဲအလေးနဲ့ထားပြီးတော့အပြန်လန်နားထောင်ခဲ့ကြပါတယ်လို့လည်းဝန်ကြီးကပြောပါတယ်။အမေရိကန်နဲ့မက္ကဆီကိုနှစ်နိုင်ငံဟာစီးပွားရေးဆိုင်ရာကိစ္စတွေအပြင်စွန့်အင်တရားဝင်ရွှေ့ပြောင်းအခြေချနေထိုင်ခြင်းလုံခြုံရေးပညာရေးဖလှယ်တဲ့အစီအစဉ်တွေနဲ့ပြည်သူတွေအချင်းချင်းကြားဆက်ဆံရေးစတဲ့ကိစ္စရပ်တွေမှာအနီးကပ်ပူးပေါင်းဆောင်ရွက်သွားကြဖို့ထပ်လောင်းအတည်ပြုခဲ့တဲ့အကြောင်းဝန်ကြီးတေလာဆန်ကပြောပါတယ်။ဒါ့အပြင်ကုန်သွယ်ရေးနဲ့စွန့်အင်ဆိုင်ရာကိစ္စတွေမှာခင်မီနီးကြတွေးခေါ်တုံ့သက်ဖို့အားကောင်းအောင်ဆောင်ရွက်ကြဖို့အခွင့်အရေးတွေကိုအမိအယအသုံးပြုကြရေးကိုလည်းနှစ်နိုင်ငံလုံးကသဘောတူခဲ့ကြပါတယ်။ နှစ်နိုင်ငံနယ်စပ်တလျှောက်မှာတရားဥပဒေစိုးမိုးရေးဆက်လက်တည်မြဲနိုင်စေဖို့ဖြစ်နိုင်ခြေရှိတဲ့အကြမ်းဖက်သမားတွေကိုဟန်တားရေးနဲ့အမေရိကန်ပြည်ထောင်စုတဲကိုမူးယစ်ဆေးတဲ့လူတွေပို့ဆောင်ပေးနေတဲ့ရာဇဝတ်ကျူးလွန်တဲ့ကွန်ရက်တွေကိုလည်းအမြင့်ဖြတ်ချေမှုန်းရေးတွေမှာအတူပူပေါင်းဆောင်ရွက်ချဖို့ထပ်လောင်းပြောကြားခဲ့ကြကြောင်းဝန်ကြီးတီလာဆန်ကပြောပါတယ်အလားတူပါပဲအမေရိကန်ပြည်ထောင်စုကနေမက္ကဆီကိုနိုင်ငံတဲကိုခိုးသွင်းနေတဲ့တရားမဝင်လက်နက်တွေနဲ့အင်မတန်များပြားလှတဲ့ငွေပမာဏတွေကိုရပ်တန့်သွားဖို့လဲအရေးကြီးတဲ့ကိစ္စအဖြစ်လေးထားဆွေးနွေးခဲ့တဲ့အကြောင်းဝန်ကြီးဒေလာဆန်ကပြောပါတယ်။နှစ်နိုင်ငံကြားနယ်မြေချင်းထိဆက်နေတဲ့ဒေသတွေတစ်ချောင်းမှာတရားဥပဒေစိုးမိုးရေးကိစ္စတွေကိုအမှားယွင်းဆိုတာမရှိစေရဘူးလို့လဲဝန်ကြီးဒေလာဆန်ကပြောပါတယ်။လက်ရှိအမေရိကန်နဲ့မက္ကဆီကိုနှစ်နိုင်ငံနယ်စပ်မှာစီကန်းနဲ့မလျော်ညီပဲနယ်စပ်ဖြတ်ကျော်ဝင်ရောက်မှုတွေကိုရှော့ကျဖြတ်တောက်နိုင်ရေးမက္ကဆီကိုတောင်ပိုင်းနယ်စပ်ကိုလုံခြုံရေးဆောင်ရွက်ခြင်းအပြင်ဂွာတီမာလာ၊ဟွန်ဒူရပ်စ်နဲ့အယ်ဆာဘိုရာစတဲ့နိုင်ငံတွေမှာတာယာဝပြောရေးနဲ့အကြမ်းဖက်မှုတွေရှော့ချရေးတွေအတွက်ဒေတာရင်းစီးပွားဖွံ့ဖြိုးတိုးတက်လာစေမယ့်အခွင့်အလမ်းတွေကိုပံ့ပိုးကူညီပေးနေတဲ့ Inter American ဖွံ့ဖြိုးတိုးတက်ရေးဘဏ်လိုအဖွဲ့အစည်းတွေနဲ့အတူတကွလက်တွဲဆောင်ရွက်ခြင်းအပြင်ရရှိလာမယ့်ကြိုးပမ်းအားထုတ်မှုတွေကိုထောက်ပံ့ကူညီခြင်းစတဲ့နှစ်နိုင်ငံပူးပေါင်းဆောင်ရွက်မှုတွေကိုလည်းအမေရိကန်ကအတိအမှတ်ပြုပါတယ်။ညီကုန်းချုပ်မှာတော့လက်ရှိဆောင်ရွက်နေတဲ့ကိစ္စရပ်တွေကိုအင်းနဲ့အားနဲ့ဆောင်ရွက်ဖို့အရေးကြီးကြောင်းအမေရိကန်နဲ့မက္ကဆီကိုနှစ်နိုင်ငံလုံးကလက်ခံသဘောတူကြပါတယ်။နှစ်နိုင်ငံတွေ့ဆုံဆွေးနွေးမှုတွေဟာတနိဋ္ဌာန်အခိုင်အမာနဲ့နှစ်နိုင်ငံလုံးရဲ့လုံခြုံရေးပိုးပြီးတော့ကောင်းမွန်ဖို့ရေရှိတာယာဝပြောရေးတွေကိုဆက်လက်သွားစေနိုင်မယ်အခြေချဆောင်ရွက်မှုတွေပဲဖြစ်ပါလေရှင
်အမေရိကန်စိုးရရဲ့သဘောထားအမြင်အာဖို့ကိုတင်ပြလို့ပြီးပါပြီ
အခုကြားခဲ့ကြတာကတော့အမေရိကန်အစိုးရရဲ့သဘောထားအမြင်သာဖြစ်ပြီးတော့ VOA ရဲ့အာဖို့မဟုတ်ကြောင်းထပ်မံပြီးတော့အသိပေးလိုက်ပါရခင်ဗျာပြည်ဦးမြန်မာပိုင်းစီစဉ်ရဲ့ကြာတာရင်းနေမင်းဖက်ထုတ်လွှင့်ချက်တွေမကြာခင်ပြီးဆုံးတော့မှာပါအခုတော့ကြာရှိတဲ့အချိန်မှာနိုင်ငံတကာသတင်းကျဉ်းချုပ်ကိုကိုစော်ဝင်းလှိုင်ကကြီးညာပေးပါလိမ့်မယ
်ကိုရီးယားကျွမ်းဆောင်မှာတင်မာမှုတွေရှော့ချရေးမဆွေးနေခင်မြောက်ကိုရီးယားအနေနဲ့အပြုသဘောဆောင်တဲ့လှုပ်ရွတ်တစ်ခုခုပြရလိမ့်မယ်လို့ကုလသမဂ္ဂဆိုင်ရာအမေရိကန်သားမကြီးနစ်ကီဟီလီကတောင်းဆိုလိုက်ပါတယ်ရခိုင်ပြည်နယ်အတွင်းကအကြမ်းဖက်ချိုးဖောက်မှုတွေကိုစုံစမ်းရေးကုလသမဂ္ဂကော်မရှင်ဖွဲ့စည်းဖို့နဲ့မြန်မာနိုင်ငံအတွင်းမှာကုလသမဂ္ဂလူ့ခွင့်ရေးဆိုင်ရာရုံးဖွင့်လှစ်ခွင့်ပေးဖို့လူ့ခွင့်ရေးဆိုင်ရာမဟာမင်းကြီးဇာယီရိုက်ယက်အယ်ဟူစိန်ကဗိုလ်ထုနေမှာတောင်းဆိုလိုက်ပါတယ်ဆွစ်ဇာလန်နိုင်ငံဂျနီဗာမြို့မှာကျင်းပနေတဲ့34ချိန်မြောက်ကုလသမဂ္ဂလူ့ခွင့်ရေးကောင်စီညီလာခံမှာမြန်မာနိုင်ငံနဲ့ပတ်သက်ပြီးအဲ့ဒီလိုပြောကြားလိုက်တာဖြစ်ပါတယ်ဘင်္ဂလားဒေ့ရှ်နိုင်ငံကိုမြန်မာဘက်ကထွက်ပြေးလာကြတဲ့ရိုဟင်ဂျာဒုက္ခသည်တွေနေရပြန်ပို့ရမှာအင်ဒိုနီးရှားနိုင်ငံကအကူအညီပေးဖို့ဘင်္ဂလားဒေ့ရှ်ဝန်ကြီးချုပ်ရှေ့ခါစီနာကပန်ကြားလိုက်ပါတယ်မြန်မာနိုင်ငံကဒုက္ခသည်အေးဟာဘင်္ဂလားဒေ့ရှ်နိုင်ငံအတွက်ပြဿနာကြီးတစ်ခုဖြစ်နေရတဲ့အတွက်ဖြစ်ရှင်းဖို့လိုအပ်နေကြောင်းဘင်္ဂလားဒေ့ရှ်ဝန်ကြီးချုပ်ကအင်ဒိုနီးရှားသမ္မတဂျိုကိုဝီဒိုဒိုနဲ့အိန္ဒိယသမုဒ္ဒရာနိုင်ငံများအသင်း IOR ညီလာခံကျင်းပနေတဲ့ဂျကာတာမြို့တော်မှာတိကျတွေ့ဆုံပြီးတောင်းဆိုလိုက်တာဖြစ်ပါတယ်။အမေရိကန်သမ္မတဒေါ်နယ်ထရန့်ကမက္ကဆီကိုနဲ့နယ်စပ်မှာတိုင်းကာယံဘိုးနဲ့တရားမဝင်ဝင်ရောက်လာသူတွေကိုနှိမ်နှင်းဖို့အတုံးစည်းရေးရရှိရေးအမေရိကန်ကမ်းခြေဆောင်တပ်ဖွဲ့တဘာဝ BND အရေးပေါ်ကာကွယ်ရေးအေဂျင်စီနဲ့လေဆိပ်လုံခြုံရေးတွေအတွက်အတုံးစည်းတွေကိုဖြတ်တောက်ဖို့အလေးတာနေပါတယ်။အသက်အရွယ်ကြီးရင်လာတဲ့အများအမျိုးသားတွေဟာမလွဲမရှောင်သာပဲထိပ်ပြောင်းလေးရှိကြတာမှာကျန်းမာရေးအခြေအနေကြောင့်အပြင်အရက်ပူတဲ့အတွက်ကြောင့်အမျိုးသားတွေဟာအချိန်ဆော့ပြီးထိပ်ပြောင်းနိုင်တယ်လို့နိုင်ငံတကာသုတေသနသစ်တစ်ခုကတွေးကြည့်ခဲ့ရပါတယ်။အရက်ပူတဲ့အမျိုးသားတွေဟာအချိန်မတန်ခင်သဘင်ပိုကျွတ်နိုင်တဲ့အတွက်အဲ့ဒီလိုထိပ်ပြောင်းမှုအခွင့်အရေးပိုများလာတာလို့ဆိုပါရခင်ဗျာ။ဂျာမနီနိုင်ငံအခြေစိုက်ဘွန်တက်ကတိုကသုတေသီတွေကအဲ့ဒီနိုင်ငံတကာသုတေသနတစ်ခုကိုပြုလုပ်ခဲ့ကြတာဖြစ်ပါတယ်။
တဲ့တရားနိုင်ငံတကာသတင်းကြေကျုပ်ကိုကိုစော်ဝင်းလှိုင်ကြီးညာတွားခဲ့တာဖြစ်ပါတယ်အခုမနေ့အတွက်စီစဉ်ထုတ်လွှင့်မှုကမတ်အင်ဂျင်နီယံဖြစ်ပြီးတော့အတမဲဆိုင်ရာအင်ဂျင်နီယာကတော့ Kelvin Fowler ဖြစ်ပါတယ် VOE ကိုနားဆင်ခဲ့ကြတဲ့အတွက်အထူးကျေးဇူးတင်ရှိပါတယ်ကမ္ဘာအနှံ့ကတောတာရှင်များနဲ့တကွာမြန်မာပြည်သူပြည်သားအားလုံးကိုရောစိတ်ပါရှင်လန်းချမ်းမြေကြပါစေကျွန်တော်ဆံမိုးဝေပါခင်ဗျာ
This program has come to you from the Voice of America, Washington.